Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဩဂုတ်လ28ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50 MHz နဲ့လိုက်လံမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာ Internet Website စာမျက်နှာနဲ့ YouTube စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ဒီမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းမှာတောတာရှင်များရှင်ကျမသိန်းကြီးထိုက်ပါဦးတင်မောင်သားနဲ့တူသတင်းတွေတင်ပြပါမယ်ရှင်အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်မှုဆွဲချက်တွေအတွက်သမ္မတဟောက်တွန်နဲ့ထရန့်ကိုလာမဲ့မတ်လ၄ရက်မှာအမှုစစ်ဆေးဖို့ဖက်ဒရယ်တရားသူကြီးတဦးကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာလအတွင်းဗီယက်နမ်ကိုသွားရောက်မှာပါနေစည်းမထားဆရာဝန်များအဖွဲ့ MSF ကမြန်မာဝန်ထမ်းတဦးအပါအဝင်ဝန်ထမ်းတဦးတို့ရည်မြင့်မှာအဆက်အသွယ်ပြတ်တောက်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါမသိထားရေဒီကနေ့မကြခင်ကြားကြားမဲ့သတင်းတွေထဲမှာတော့
မြန်မာလက်ထက်မှာဒီမှာမရှိဘူးသူကကွန်မဲလက်ထက်ရောက်သွားပါရခုနေပိတ်တာမပိတ်တာကမြန်မာကအကျိုးမဲ့ပါမရှိ
အခုကြားကြရတာကတော့စံစည်းသတင်းဆောင်ပါတွေကဖြစ်ပါတယ်။ဒီကြောင်ပြည်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့အခါပထမဆုံးကြားကြရမှာပါ။ဒါ့အပြင်ရခိုင်ပြည်နယ်ကဆိုင်ကလုန်းမုန်တိုင်းဒဏ်သင့်သူပြည်သူတွေအကူအညီရရေးပေါ်ဘလို့များအခန့်အသက်ခံရတယ်လဲဆိုတော့ကိုလည်းကြားကြအောင်ပါပါ။ဒီလိုပြည်တွင်းဆောင်ပါတွေနဲ့အတူနယူးယောက်မြို့တော်ကအတန်းစုညာမှုနဲ့ညာယီတုသတင်းဆောင်ပါတွေကိုလည်းတင်ပြဖို့စီစဉ်ထားပါတယ်။ဒုတိယပိုင်းနိုင်ယူဘက်မှာတော့ရိုဂျာဒုက္ခသည်အခြေအနေအင်တာဗျူးစီးပွားရေးနဲ့လူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကိလေမနဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်သိင်ကြီးထိုင်နဲ့ကျွန်တော်တမောင်သားတို့ပြောပြပါဦးမယ
်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ရေးကြံစည်မှုဆွဲချက်တွေအတွက်လာမယ့်မတ်လမှာသမ္မတဟောက်တွန်နဲ့ထရန့်ကိုအမှုစစ်ဆေးမှဖြစ်ကြောင်းဖက်ဒရယ်တရားသူကြီးကတနင်္လာနေ့မှာအမိန့်ချလိုက်ပါတယ်။အစိုးရရှင်းနေတွေနဲ့သမ္မတဟောက်ထရန့်ရဲ့ရှင်းနေတွေအစိုးပြတဲ့ရက်တွေကိုဖက်ဒရယ်တရားသူကြီးတန်ယာချက်ကန်ကပေးချလိုက်ပြီးမတ်လ၄ရက်နေ့မှာအမှုစစ်ဆေးမယ့်အကြောင်းသတ်မှတ်တာဖြစ်ပါတယ်။အစိုးရရှင်းနေတွေဘက်ကတော့လာမယ့်ဒီဇင်ဘာလအတွင်းမှာဂျူရီတွေရွေးချယ်ပြီးဇန်နဝါရီလ၂ရက်နေ့မှာအမှုစစ်ဆေးဖို့အစိုးပြခဲ့ကြတာပါ။သမ္မတဟောက်ထရန့်ရဲ့ရှင်းနေတွေကတော့2026ခုနှစ်ဧပြီလအထိစိုင်းငံ့ထားရေးစူးစမ်းခဲ့ကြပါတယ်။Republican သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာဥဆောင်နေတဲ့ Trump ကို2024ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးမှုကာလအလယ်မှာအမှုစစ်ဆေးမဲ့အကြောင်း Federal တရားသူကြီး Chad Khan ကတနင်္လာနေ့ကြားနာမှုအတွင်းမှာဆုံးဖြတ်တာဖြစ်ပါတယ်။ပြည်내တရားစင်ကျော်မှမဲဆန္ဒရှင်တွေကသူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်လောင်းကိုမဲပေးချမဲ့ Super Tuesday လို့ခေါ်ကြတဲ့မဟာအင်္ဂါနေ့မတိုင်ခင်တရက်လိုမှာအမှုစစ်ဆေးမှာဖြစ်ပါတယ်။အမေရိကန်အစိုးရကိုလိန်ညာဖို့ပူပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဲချက်အပြင်တရားစီရင်ရေးကိုနှောက်ယှက်ဖို့ပူပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပါအဝင်အမှု၄ခုနဲ့သမ္မတဟောင်းထရန့်တရားစွဲဆိုခံထားရပါတယ်။ဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးလို့ထွက်ဆိုထားပါတယ်ရှင
်။တရုတ်နဲ့အမေရိကန်တို့ဟာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအလုပ်အဖွဲ့အသစ်ဖွဲ့စည်းကြဖို့တနင်္လာနေ့မှာသဘောတူလိုက်ကြတဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရီမန်ဒိုကပြောလိုက်ပါတယ်။
Establish a new commercial issues working group, a formal working group, which will.
American တရုတ်တာဝန်ရှိသူတွေပါကြမယ်ကုသရောင်းဝယ်ရေးဆိုင်ရာအလုပ်အဖွဲ့ထူထောင်ကြဖို့ကျွန်မတို့သဘောတူကြပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပြဿနာတွေကိုဖြေရှင်းပြီးတရုတ်မှာ American ရဲ့ကုန်သွယ်ရေးအကျိုးစီးပွားကိုမြင့်တင်နေတဲ့အတိုင်းပို့ပြီးအလုပ်ကိုအရေးပါတာကတော့ American နဲ့တရုတ်ကုန်သွယ်ရေးပုဂ္ဂလိကကဏ္ဍကိုယ်စားလှယ်တွေလည်းပါကြမှာဖြစ်ပါတယ်လို့ဝန်ကြီးကပြောသွားခဲ့တာပါ။တရုတ်ကုန်သွယ်ရေးဝန်ကြီးဝိုင်ကွန်ထောင်းနဲ့လေးနိုင်ကြဆွေးနွေးခဲ့ကြပြီးနောက်ခုလိုသဘောတူခဲ့ကြတာဖြစ်တယ်လို့ဝင်ကြီးဂျီနာရီမန်ဒိုကဆိုပါတယ်မမကန်ကန်သာဖော်ဆောင်နိုင်ခဲ့ရင်ကုသရောင်းဝယ်မှုဆက်ဆံရေးကနိုင်ငံရေးဆက်ဆံရေးကိုတည်ငြိမ်စေနိုင်ပါလိမ့်မယ်လို့အမေရိကန်ကမျှော်လင့်တဲ့အကြောင်းနဲ့ဝင်ကြီးကပြောသွားခဲ့ပါတယ်တနင်္လာနေ့အစောပိုင်းတုန်းကလည်းကျန်းမာရေးနဲ့အလောက်ကုန်ပစ္စည်းအယောင်ပြည့်တည်းအခမ်းအနားတရက်ကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနီကိုလတ်ဘန်းနဲ့အတူမစ်ရီမန်ဒိုတက်ရောက်ခဲ့ပါတယ်ကိုယ်တော်ရေးမှာအများစုကမျိုးသားလုံခြုံရေးနဲ့ဘာမှမပတ်သက်ပါဘူးလို့လည်းဒီဘက်မှာသူမကပြောခဲ့ပါသေးတယ်။အခုလိုဆောင်ရွက်ချက်တွေကြောင့် American Company 18ခုနဲ့တရုတ် Company 22ခုတို့ဟာလည်းသဘောတူညီချက်တွေရရှိခဲ့ကြတဲ့အကြောင်း American တန်ရုံစီးပွားရေးတာဝန်က Avery Warwick ကပြောပါတယ်။
ယူကရိန်းနိုင်ငံရှေ့တောင်ပိုင်းကရိုဘိုတင်ရွာကိုရုရှားထံကနေပြန်လည်သိမ်းယူနိုင်ခဲ့တာကြောင့်ရုရှားတပ်တွေကိုတောင်ပိုင်းကိုထပ်ပြီးတိုက်ထုတ်နိုင်မှာဖြစ်တယ်လို့တံပြန်ထိုးစေအတွက်လည်းအထောက်အကူဖြစ်စေတယ်လို့ယူကရိန်းတပ်ဖွဲ့တွေကပြောပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့လမ်းနဲ့ယထာလမ်းအချက်အခြားတော့မက်အနီးမှာရှိတဲ့ဇာပိုရီစီယာဒေသတွင်းအော်ရီခစ်မြို့ရှေ့တန်းနဲ့10ကီလိုမီတာအကွာလောက်ကရိုဘိုဒင်ရွာကိုပြန်ပြီးတော့သိမ်းယူနိုင်တာဖြစ်ပါတယ်။ရုရှားတို့ကျူးကျော်စစ်ဆခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းရုရှားတပ်ဖွဲ့တွေကိုခွဲထုတ်ဖို့ရည်ရွယ်ပြီးယူကရိန်းတပ်ဖွဲ့တွေကတောင်ပိုင်းအီဇော့ပင်လယ်ဘက်ကိုဥတီတိုက်ထုတ်နေတာမှာအခုတော်မက်ရွာကိုသိမ်းယူနိုင်တာဟာအောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။တပ်ဖွဲ့တချို့ကိုဥဆောင်ပြီးရွာကိုဝင်ရောက်ခဲ့တဲ့တပ်မှုတူကတော့ဒီမှာပဲရက်တန်နေမှာမဟုတ်ဘဲဘာရီနက်မြို့နဲ့တခြားဒေသတွေကိုလည်းသိမ်းယူမှာဖြစ်ကြောင်းပြောပါတယ်။ရိုဘိုဒင်းကိုသိမ်းဖို့တင်ရည်ရတာမဟုတ်ဘဲအီဇော့ပင်လယ်ထိရောက်ဖို့ရည်မှန်းထားတာဖြစ်ကြောင်းတပ်ဖွဲ့ဝင်တွေကိုပြောဆိုထားပြီးဖြစ်ကြောင်းလည်းသူကပြောပါတယ်။ယူကရိန်းတို့အသာစီးရတယ်ဆိုတာကိုရုရှားဘက်ကတော့အတိမပြုပါဘူးရိုဘိုတင်နဲ့ဘားဘော်တို့အနည်းမှာယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့တွေကတွန်းလှန်တိုက်ခိုက်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်ယူကရိန်းကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ရွာလွတ်မြောက်ကြောင်းတပ်ဖွဲ့ဝင်တွေပြောဆိုခြင်းနဲ့အလံလွင့်တင်ထားတဲ့ဗီဒီယိုကို Twitter တစ်ဖြစ်လဲလူမှုကွန်ရက် X မှာတင်ထားပါတယ်ရှင
်အနာသိစကောင်းဆောင်တွေကပြည်သစ်သားမှကြီးကိုနိုင်ငံကြာနိုင်ငံကနေထွက်ခွာသွားဖို့ရာဇသံပေးခဲ့ပြီးမဲ့ပြင်သစ်သားမကြီးဟာနိုင်ငံမှာဆက်လက်နေထိုင်မယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောလိုက်ပါတယ်။သမ္မတကြီးဆီဗာအစ်ဒါပြည်အားတွေရှိနေပြီးမဲ့ဆက်လက်ရှိနေရမယ်လို့ပြင်သစ်သမ္မတကြီးတွေစုဝေးပွဲမှာသမ္မတမက်ခရွန်ကတနင်္လာနေ့ကပြောခဲ့တာပါ။ပြင်သစ်ရဲ့ဒီရည်ဒီချက်ကိုယောပတ်သမ္မတကလည်းတနင်္လာနေ့မှာပဲအပြည့်အဝထောက်ခံတဲ့အကြောင်းကြေညာချက်ထုတ်လိုက်ပါတယ်။အနာသိစကောင်းဆောင်တွေကပြင်သစ်သမ္မတကြီးကိုတိုင်းပြည်ကနှင်ထုတ်တာဟာရန်စတာအသက်ပါပဲလက်ရှိအကြက်တဲကိုသတ္တမနီးလိုက်ရဖြေရှားဖို့ဒါကအထောက်ကူမဖြစ်ပါဘူးလို့ EU နိုင်ငံသားကြီးဟာပြောရေးဆိုခွင့်ရှိသူနာဗီလာမာဆာရာလီကပြောကြပါတယ်ဂျူလိုင်လ26ရက်မှာအာရာသိမ်းခဲ့ကြတဲ့စစ်ကောင်းဆောင်တွေကိုယောပတ်သမ္မတကအသီးမှမပြုတဲ့အကြောင်းနဲ့သူကဖြစ်ဆွပြောကြသွားခဲ့ပါတယ်စစ်ကောင်းဆောင်နဲ့တွေ့ဆုံမှုညှင်းဆိုခဲ့တာကြောင့်ပြည်သက်သမ္မတကြီးကို48နာရီအတွင်းတိုက်ပီကထွက်သွားဖို့နိုင်ငံတိုင်းကြီးဝန်ကြီးဌာနကတောက်ချာနေကစာပေးပို့ခဲ့တာပါနိုင်ငံပြည်သစ်ရဲ့ကိုလိုနီနိုင်ငံတိုင်းကဖြစ်ပြီးအနာအသိတဲ့အချိန်မှာလဲပြည်သစ်စစ်သား1500တိုင်းပြည်ထဲမှာရှိနေပါတယ်။ Istanbul Jihad Body တွေကိုတိုက်ရမှာနိုင်ငံကိုကူညီဖို့အတွက်သူတို့ရှိနေခဲ့ကြတာဖြစ်ပါတယ်။
အဲ့ဒါမနေ့ဗက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနစ်မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုက်တန်ဟာလာမယ့်လအတွင်းဗီယက်နမ်ကိုတွားရောက်ပြီးအထွေထွေအတွင်းရေးမှူးငွေရန်ဖူထောင်းအပါအဝင်ဗီယက်နမ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမယ်အကြောင်းအမေရိကန်သမ္မတအင်ပီရိုကတင်းနယ်လာနေမှာကြေညာပါတယ်
As we just announced moments ago, President Biden will travel to Hanoi.
India နိုင်ငံ New Delhi မှာကျင်းပမယ် G20 ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးနောက်စက်တင်ဘာလ10ရက်နေ့မှာသမ္မတဘိုက်ဒန်ကဗီယက်နမ်ကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ပီရိုပြောခွင့်ရ Karen Yun Pierre ကတင်းနယ်လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်ဗီယက်နမ်ခီးစဉ်အတွင်းမှာတော့ဟနွိုင်းမြို့တော်မှာဗီယက်နမ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအမေရိကန်နဲ့ဗီယက်နမ်ကြားပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာလေးနယ်လာရေးဆွေးနွေးမယ်အကြောင်းလည်းသူမကပြောပါတယ်။ဗီယက်နမ်စီးပွားရေးဖွံ့ဖြိုးမှုကိုမြှင့်တင်နိုင်မဲ့အခွင့်အလမ်းတွေနောက်အပြန်အလှန်ဖလှယ်ရေးနဲ့လုပ်ငန်းခွင်ဖွံ့ဖြိုးရေးအစီအစဉ်တွေကနေတဆင့်ပြည်သူချင်းဆက်ဆံရေးတိုးချဲ့နိုင်ရေးရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဒေတာရင်းငင်းချမ်းရေးကျွေးဝတိုးတက်ရေးနဲ့တည်ငြိမ်ရေးတိုးတက်နိုင်မဲ့နည်းလမ်းတွေကိုခေါင်းဆောင်တွေကြားတိုင်ပင်ဆွေးနွေးကြမှာဖြစ်ကြောင်းလည်းသမ္မတအင်ပီရိုပြောခွင့်ရကပြောပါတယ်ဒေတာရင်းမှာတရုတ်ရဲ့စီးရေးစီးပွားရေးဩဇာလွှမ်းမိုးမှုကြီးထွားလာမှုအပေါ်အမေရိကန်ဘက်ကစိုးရိမ်နေတာဖြစ်ပြီးသမ္မတဘိုက်ဒန်လက်ထက်မှာတော့အရှိတောင်အရှတ်နဲ့ဆက်ဆံရေးတိုးချက်တိုးတက်ရေးကိုအလေးထားဆောင်ရွက်နေတာဖြစ်ပါတယ်ရှင်
ဒီပနိုင်ငံမှာနေစည်းမထားဆရာဝန်များအဖွဲ့ MSF ကဝေဒန်းအုပ်နဲ့တနင်္လာနေ့မှာအဆက်အသွယ်ပြတ်တောက်နေပြီးအုပ်ကမြန်မာဖြစ်တယ်လို့အစိုးရအဖွဲ့ကပြောလိုက်ပါတယ်။ Jamane Yama Wenan Yahwa, Yimin Bho Levanga Murray Plead Dama, Shine Gajadalo, Puega Subare. Dabime Wenanu, we are Lojo Ego, so you net where Dida Pobido, Puega, the Rinchel, we go, Matopia, and Jong, right at the Rintanaga Piovare. Didn't so by no Akura Damaga, 2 year Wenanga, Piane, Lumio, Lake, Pichon, Chinaga, Bade, Drugo Yimin down by. Abian de da Kira, said to each other, got Yamis Swedabi, such a laja on Pansi Target up today, right Yaga Subare. Durgi Chesai, Adado Lu Agency, the Rentanaya, the Renya, so is no. Turoniaha, Marie Bredama, Piambi, Swekana, Piedelo, Yimi, Sua, the Ren Yimi, Kuo, Goga, be pure body. Pepagama, Duro, Pansi Tara, Piedjao, a cooty dom, Mabioja de Babu. Not on the set and a coat at the one, MSF when Nanyago, Yimi, Shay by Lumuzu, Pansi, Dobby, Chabla Jama, Lube Vuredo, and Adolu Agency, the Rentanaya, the Rema, Pio Bade.
Jumping a ma, Mujo Jang, he conja said that Dabi, Popiro, Lulu, Gugu, Tana, yes, Samuel Po, Jude, Ubri, Tent, Kugo, Luton, Madrid, Denilani, Martin, doing get out, Nangan by Media Gap, Popia Bade. Dasu, yes, soon it chuckled to him, but Tamazo, James, Lu, yes, your chamu, Joe Layabi now. Lure Gale, Popiro, Jula, Zibo, don't up be mulepsi bade. Mujo Binaye Ubri, Janemasu, and Mujo Jump Punture, Miaji Sarago, Tinchu, Samuel Yele Bawinjau, Dio Soya Abo, China News Service Car, Popia Bade. Mujo Jump Tabo, Shout Tamumale, Gleerigo, Luate, Gemma, yes, Simuka, Luello. The Chato Sissi, Santa Muri, Bishi de Mulule, Nangama Shinhua the Ringa, Popia Bade. Mujo Jama, Mularan, Jams Hari, Nijara go, Damia Tabi, Gazakonza go, Dika, Tayam, Elule, Pioso Tabade, Gojasi, Chimimune, Ye Twisanya, Semichara Jow, Amya Pia Dre, Glitri, Mujo Jam Taye, Ke Pinni B, Digana, Mam, Miata Murine, Malula Muri, Pinni, Elu, Binya, Winjigale, Pioso Tabade, Shin.
Abuide, that Modai. Italia ha Mexico Pinagua, Lingle Nigga Pibola B. American Nangant of Mango, Hurricane Limonapia, Way of Lava Shine, the Langan Lonsaya, Labo Daitana, National Hurricane Center, and it's Siga Piovare. The Lingle Nile Nana Iga Munaha, Mexico Nangan, Kozume, Muya, Shine, a shed on Jaja, Manchus, Guagani, the Naina Minon and Yopago, Unidado, Sobare. Monaya Piaga, the Nai Mine Laser, Shiraba, the Munaha, Mexico Pinagua, Mabe. Inganema, Hurricane Moon Pila B, American and Florida Pine, and now Pet Ganjigo, way up where she the look come man tabate. Hurricane Moon and we are late. I know Pia tonight, corner said, leave my note to decade Moon and we pijabade. Sente Biaci, Hurricane Moon and Pia Bodunema, Florida, Nakala, Le Melule, come man taraba. Nakin also had the rain go, Mattingi, Tiny to Jinya Pigraba, who sell a beat the rain song bar we go tin set parome. Sanzeno we go tenchobo, Biba Sante Bodago, Tala Guello, Yanata Melo. Yamanga Sansaba, then Joga, Piget, Yapanga, Sumpia like Bare. The ghetto, Sanzeno, Madeon, Tencho, Nidaha, Gonzeno, DJ Bute, Luzuya, Jumia, the love song Nida, let the money go, the fight wing up, view ego, Piobare, young one people like the ring would none longer, Piopia Maba.
Sabah Yang will look at Senango Tenchopi, Pirima, Sanzi, Dinyanibo, Sikansi Pega, Joban Laraha, Luzuya, Jumia, Treta, Piedelo, Sangong Neta Choga, Wipan Taupia Jabare. Sabah Dinye, Natan, Wipamana Nesuye, Jangwe, Dana Town at Bobido, Long Taku Mishido de Lo, Sangji, Tenchomo Sene, Lukinere, San Yang Warigo, Sikansi got a year you bought tea, Pilan and Yeshide, Lupio Jabare. Dilo Tencho Laraga, Sanzi no Jaduan and Beme. Auchi led the Marie Dredo, said Biosi, Yamaka Miari Pilana Mare. Sampo Gong Long and Shinriha, Pirinzi, Jala on Losang Nama, Bawin Patan Nibido, Bogon, Dre, Wayurama, and Yam Yamia Jambo Dre, Pirin San Zin only Jala on Yu Cheshishi Losang Niralo, Sang on the Choga View Ego Biobare. Yamananga, Sansaba Gong Demia at Dingwin, Gong de the Uga View Ego Kulu Biobare.
ဒီနေ့ကတော့ဒီကြီးကိုပြောတာဆိုတော့ဒီနေ့ကတော့ဒီကျွန်တော်တို့ဆန်စပါးကရေးရေးတဲ့ဒေတာတွေပေါ့ဆိုတော့ဆန်စပါးကိုလည်းဒီကလည်းစမတ်ကတော့ရှိမှာစပါးဝယ်ပိုင်ခွင့်ရှိမယ်ဥပမာလေသမားတယောက်စီကစပါးဝယ်လိုက်ပြီပေါ့ပြီးရင်ဒီစပါးကိုဘယ်ဆက်ကိုပို့လဲအဲ့လိုရဲကလိုက်ထောက်မယ်အဲ့ဒီဆက်ကတဲ့ဆင့်ကြိတ်ခွဲပြီးရင်ဒီဆံကိုဘယ်ကိုပို့မလဲပေါ့
အဲ့ဒီလိုလိုက်ထောက်ပြီးတော့ကုန်းကအများကြီးလောင်ခွင့်မရှိတော့ကုန်းတွေကရနိုင်စေနဲ့ထောက်အောင်ရမှာလို့သူကပြောခဲ့တာပါ။ပြီးခဲ့တဲ့ຫນွေကတော့စပားစေးကောင်းပြီးတင်းတရားကို76သိန်းလောက်ရတဲ့အတွက်စိုက်ပျိုးစိတ်ကြေကြတယ်လို့လဲသမားတချို့က VOA ကိုပြောပါတယ်။အခုတော့ထိန်းချုပ်မှုတွေဆက်လုပ်လာလို့စပားစေးကပြန်ဆင်းလာနိုင်ကြောင်းတချို့ကပြောပါတယ်။အခုမိုးစပားကတအေးကကို75သိန်းနဲ့6သိန်းကြားကုန်ကျစိတ်ရှိတဲ့အတွက်မနစ်ကထက်တဝက်နီးပါပိုလာကြောင်းပမာနိုင်ငံလုံးဆိုင်ရာတောင်းလို့လေသမားတမကများအဖွဲ့ချုပ် AR တိုင်းတာဝန်ခံက VOA ကိုပြောပါတယ
်။ကျွန်မလည်းကမှမမ်းပြောဘူး။သူကကွန်မဲလက်ထိရောက်သွား။ဒါရ။ခုနေပိတ်တာမပိတ်တာကကျွန်မကအကျိုးမဲ့ပါမရှိဘူး။ဘာပေါ်အချင်းပိတ်ယူနေတော့ကျွန်မတို့ကသိနှိမ့်ခံရဘူး။သူကအဲကျွန်မလည်းကကဘာလဲကုန်တော့ကော Facebook ဖွင့်လိုက်အဲဒါကုန်မဲကြီးသာလုံးကမြတ်ကုန်ပါလား။ဟောအဆုံးကမျိုးတော့ရောက်မှာမဟုတ်။စိတ်ထက်လို့ကစားနေတယ
်။ကမ္ဘာဆန်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းရှိတဲ့အာရှနိုင်ငံတွေဟာအခုနှစ်ထဲပုံမှန်အတိုင်းထုတ်လုပ်နိုင်ဖို့ရုန်းကန်နေရကြောင်းကုန်စည်ဈေးနှုန်းတွေကိုစောင့်ကြည့်လေ့လာနေတဲ့သုတေသနအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်။ပုံမှန်ထက်စောတဲ့အယ်နီညိုရာသီဥတုကြောင့်ကမ္ဘာကြီးပုံမှန်ပူနွေး6တွေ့လာပြီးစိုက်ပျိုးထုတ်လုပ်မှုပေါ်တည်ရောက်မှုရှိလာတာပါ။အယ်နီညိုရာသီဥတုကဆန်ဝယ်ယူသူတွေအတွက်လဲစိုးရိမ်စရာဖြစ်နေပါတယ်။ဖိလစ်ပိုင်နဲ့အင်ဒိုနီးရှားကဆန်ကိုတိုးပြီးတော့ဝယ်ဖို့စိတ်ထက်သန်နေကြပါတယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကလည်းဆန်တင်သွင်းဖို့ကြိုးပမ်းနေတယ်လို့အင်ဒိုနီးရှားဆန်နှိုင်းရိတ်ခါဝယ်ယူစုဆောင်ရေးအဖွဲ့ဘလော့ကပြောပါတယ်။ကမ္ဘာမှာဆန်အများဆုံးတင်ဖို့ရောင်းချတဲ့အိန္ဒိယဟာပြည်ရင်းဆန်စင်းနှုန်းကိုထိန်းချုပ်ဖို့အတွက်ပြည်ပဆန်တင်ဖို့မှုတချို့ကိုပြီးခဲ့တဲ့လပိုင်းတွေကဆက်လို့ပိတ်ပင်ခဲ့ပြီးတဲ့နောက်ကမ္ဘာဆန်စည်းကွက်တက်မှာဆန်ရရှိမှု9ပုံတပုံရောကျတော့ပါတယ်။ကမ္ဘာပေါ်မှာဆန်တင်ပို့မှုထိတ်ဆုံးဆယ်နိုင်ငံစီးမှာရှိနေပြီးတစ်နှစ်ကို metric တန်ချိန်2တန်းကျော်တင်ဖို့နေတဲ့မြန်မာနိုင်ငံကလည်းလာမယ့်45ရက်အတွင်းမှာပြည်ပကိုဆန်မပို့ဖို့ဆုံးဖြတ်ခဲ့ပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE ကလည်းသူ့နိုင်ငံအတွင်းဆန်လက်ကျန်တွေကိုထိန်းထားနိုင်ဖို့ပြည်ပတင်ဖို့တာကိုရပ်ဆိုင်ထားပါတယ်။ထိုင်းနိုင်ငံရဲ့အာဏာပိုင်တွေကလည်းဒီနှစ်ထဲမှာရေအရင်အမြစ်ကိုချွေတာဖို့အတွက်စပားကိုလျှော့ပြီးတော့စိုက်ကြဖို့လက်သမားတွေကိုအကြံပြုထားပါတယ်။ဒီနိုင်ငံတွေအားလုံးမှာလက်သလုံးဆန်စည်နှုံးတွေကအရင်ကတည်းကပိုးပြီးတော့တက်လာနေတာဖြစ်ပါတယ
်။နားလောင်တင်ပြခဲ့တာပါ။အခုတော့ရခိုင်ပြည်သွားကြည့်ကြအောင်ပါ။မူကမုံတိုင်းတန်တဲ့ရခိုင်ပြည်တမှာ3လကျော်ကြာတဲ့အထိလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွားလာထောက်ပံ့ခွင့်မရသေးဘူးလို့ဒေသခံတွေကပြောကြပါတယ်။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုစံကြော်ထုံးကအခုလိုတင်ပြထားပါတယ်
။မိုးခမုန်တိုင်းအပြင်ရေကြီးမှုတန်ကိုပါထက်ဆင့်ကြုံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာတဘာဝဘေးဒုက္ခသည်တွေစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကာအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပြီးစားဝတ်နေရေးအကျပ်တဲတွေကြုံနေရတာပါ။အခုဆိုရင်မိုးခမုန်တိုင်းတင်းခဲ့တာ3လကျော်ကြာလာပြီမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွားလာထောက်ပံ့ခွင့်မရသေးသလိုပြန်လည်ထူထောင်ရေးလွှဲချက်တွေအများပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဩဂုတ်လတတိယပတ်ထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲမစ္စတာမာတင်ဂရက်ဖစ်ကမုန်တိုင်းသင့်ရခိုင်ပြည်နယ်ကိုကိုယ်တိုင်လာရောက်ခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးမှုတွေရှိခဲ့တာကြောင့်အကူအညီတွေလွတ်လွတ်လပ်လပ်ပြန်လည်ပေးခွင့်ရဖို့မျှော်လင့်ထားကြပါမိမယ်လေ။အခုချိန်ထိကတော့ကန့်သတ်မှုတွေရှိနေသေးပဲလို့ဒေတာတွင်လူသားချင်းစာနာမှုကူညီပေးနေသူတူက VOA ကိုပြောပါတယ်
။ဟိုကူညီပေးတာကတော့ကျွန်တော်တို့ဟိုသိတလောက်မြင်တလောက်တော့မရှိနေဘူးပေါ့လေ။ဘာသူဘေးအဖွဲ့စည်းမှာလည်းမျိုးဟိုလွတ်လွတ်လပ်လပ်တော့လာလှုပ်ရှားပြီးတော့ဒီလက်ရှိကြုံတွေ့နေရတဲ့စစ်ပေးဆောင်တွေရဲ့အမိုခါစ်သင်္သက်တဲ့ပြည်သူတွေပေါ်မှာဘာမှဘသူတယောက်မှလာပြီးတော့ဟိုကူညီတက်ဖို့နေတာကိုဟိုမရှိမတွေ့နေသေးပါဘူး။မတွေ့လဲဆိုတာအဲ့လိုမျိုးတွေတော့လာပြီးတော့လူလုံးတကူတော့လာပြီးတော့ထုတ်ဆိုင်ရတာကိုကျွန်တော်မသိလို့ဖြစ်တယ်။ဟုတ်တယ်ဟုတ်တယ်အခုချိန်မှာကတော့ဘေးနေရာမှာမှပဲသူတို့အနေနဲ့လူလုံးတကူတော့လာလို့မရဘူးလေ။အကုန်လုံးကဖြစ်စေမှုတွေရှိတယ်။ဘေးကလည်းနှစ်ပုံတည်းကနေအစသူတို့ဟိုဒီမျိုးတွဲမှာတော့လာလို့ရှာမှတော့မှတော့လာရတော့မှဖက်ပုံတည်းယူရတဲ့အခြေအနေရှိတယ်။ဟိုဘေးနေရာတော့မယ်ဟိုမှာဟိုပုံနာချင်းကနေစစ်တွေကနေပုံနာချင်းတော့မယ်တော့မှဖက်ပုံတည်းကိုလာစစ်တွေပုံစံမျိုးကတော့အဆင်ကရှိတယ်။
ရခိုင်ဒေသမှာကူညီပေးရေးအဖွဲ့တွေကိုဘာကြောင့်ကန့်သက်ထားရဲဆိုတာကိုစစ်ကောင်စီကထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ကန့်သက်ချက်တွေကြောင့်မုံတိုင်းတန်တင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးအခက်ခဲနဲ့ကျန်းမာရေးအထောက်အကူလိုအပ်ချက်တွေပိုပြီးများလာနေတာပါ။စစ်ဘေးဒုက္ခသည်3000ကျော်လောက်ရှိနေတဲ့ရသေးတောင်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်တဝဲလောက်ဟာအခုချိန်ထိလုံခြုံတဲ့မိုးကာအောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်တယ်လို့ရသေးအောင်ဒေသကူညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့မြို့နယ် မှာစစ်ပိချောက်တွေတအားပေါ်တာစစ်ပိချောက်တွေတအားများနေတဲ့ဟာစစ်ပိချောက်တွေအတွက်ကတို့ဘာလဲလုံးပေးတယ်ဘာမှကိုမလုံးပေးတာစစ်ပိချောက်တွေအဲဒီမှာလည်းဘိုးကအောက်ကိုမရောက်ပြတဲ့ဟာတဝက်လောက်တော့ရှိသေးတယ်ဒီတော့မှဆိုလို့ချင်းစစ်ပိချောက်ကနေပြီးတော့9000ကျော်လောက်ရှိတယ်လူဦးရေဆို3000ကျော်လောက်အကုန်လုံးကဒီတိုင်းမှာဒီပုံစံတိုင်းမှာတို့ဖြစ်တယ်လို့ပဲနေရရတဲ့ဟာတွေရှိတယ်ဘိုးကအောက်ကိုမရောက်သေးဘူးဒီအစိုးရဘက်ကစကားစကားလည်းဘာမှထောက်ပံ့ပေးတာမရှိဘူး NGO တွေပဲအောက်ကိုနေရတာအခုဘာဖြစ်လာလဲဆိုတော့ကန်ကန်နေဒီ IDP ကန်နေတဲ့မှာကျွန်တော်တွေ့တာပေါ့နော်တော်တော်များများမျက်စိရောဂါတွေရှိလာတယ်မျက်စိမုန်တာတို့ပြာတာတို့အဲမြုံကက်တာတို့ပေါ့နော်အတင်းကြီးဆွေးတာတို့ဖြစ်လာတာတွေဟာတွေရှိတယ်ဘာကြောင့်လဲဆိုတော့ဒီ NGO တွေကပေးတာကလည်းဒီတာပေါ်လိုက်ဟဲ့တယ်ပေါ့နော်တာပေါ်လိုက်ဟဲ့တယ်ကိုအမိုးကပြီးပေးတယ်ယာကြီးပြီးပေးတယ်အဲ့ဒီအမိုးကအောက်မှာတာပေါ်လိုက်ဟဲ့တယ်မှာအောက်မှာအေးရတဲ့လူတွေကဖြည်းဖြည်းမျက်စိမုန်လာတာတို့အဲယောဂါတွေခံစားရတဲ့ဟာတွေရှိတယ်
ရခိုင်မြောက်ပိုင်းမှာမောခမုံတိုင်းတန်တင်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည် 8,000 နီးပါးရှိနေသေးတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်ကုညီရေးအဖွဲ့တွေရဲ့စာရင်းအရသိရပါတယ်လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစားနယ်ရိတ်ခါအဖွဲ့ WFP ကစားနယ်ရိတ်ခါထောက်ပံ့တာတွေရှိပေမဲ့လို့လုံလောက်မှုမရှိသလိုတခြားသဘောဝဘေးအန္တရာယ်အသင့်ပြည်သူတွေအတွက်လည်းကုညီထောက်ပံ့မှုတွေနည်းပါးတာကြောင့်စားဝတ်နေရေးအခက်အခဲတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ
ကိုစံကြောထုံးပြောပြသွားတဲ့ရခိုင်လူသားချင်းစာနာထောက်ထားရေးအကူအညီအခြေအနေဖြစ်ပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ဘလူးမတ်အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA ကမနက်ခင်းသတင်းဆောင်မတွေကိုတင်ဆက်နေပါတယ်။အခုဆက်ပြီးနိုင်ငံတကာဘက်ကိုလှည့်ကြည့်ကြအောင်ခင်ဗျ။အလုံးစုညာတဲ့အတန်တွေကိုကာလရှည်ကြာခံရတဲ့လူတွေဟာနှလုံးရောဂါဖြစ်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နိုင်ရွယ်ရှိတယ်လို့သုတေသစစ်တမ်းတစ်ခုကဖော်ပြလိုက်ပါတယ်။အမေရိကန်ရဲ့လူကြီးအများဆုံးလည်းဖြစ်စူညံမှုလည်းအများဆုံးဖြစ်တဲ့နယူးယောက်မြို့မှာစူညံတဲ့အတိုင်းတွေကိုနေတိုင်းကြပြီးဒါကိုရှောင်နိုင်ဖို့ဆိုတာကတော့နေ့စဉ်ရုပ်ကန်ရင်ဆိုင်နေရတာပါ။ VOA သတင်းတော် Aaron Runner နယူးယောက်မြို့ကနေပြပို့တာကိုကိုရနိုင်ကပြောပြပေးမှာပါ
။ Breaking News ဟာနယူးယောက်မြို့လေကောင်ကတရုတ်တမ်းမှာနေထိုင်သူတူဖြစ်ပြီးတော့အဲဒီကဆောက်လုပ်ရေးလုပ်ငန်းတွေကနေထွက်တဲ့စူညံတန်းတွေဟာသူရဲ့နေစဉ်လူမှုဘဝကိုအကြီးအကျယ်နှောက်ယှက်ပေးနေတာဖြစ်ပါတယ
် This is a noise meter I had to buy one
ဒါကစူညံတန်းတွေကိုတိုင်းတဲ့ဟာဖြစ်ပြီးကျွန်တော်အနေနဲ့ဝယ်ထားရပါတယ
်တောက်လျှောက်မယမနာကြားနေရတဲ့အဲ့ဒီစူညံတန်းတွေကတဖြည်းဖြည်းများလာနေပြီးတော့အဲဒါကြောင့်အခုဆိုရင်ငွေရန်ဟာသူနဲ့အာရှຫນွယ်ဘွားတကြီးပိုင်းနေနေတဲ့ဒီလူမှုအစိုက်ပိုင်းကိုထိခိုက်လာနေတဲ့အဲ့ဒီစူညံတန်းတွေကိုလည်းတိုင်းလာနေရပါတယ
် Yeah I can't imagineFor the elderly that's living in that
building. အဲ့ဒီတိုင်းမှာနေနေတဲ့လူကြီးပိုင်းတွေဘလို့နေနေတယ်လဲဆိုတော့တွေးတော့မတွေးတတ်တော့ဘူး။သူတို့တွေဟာစူညံနေတဲ့နားမှာကပ်နေပြီးပဒင်းပေါက်တကားတွေကိုလည်းဖြန့်ထားတာပါ။ကျွန်တော်ဒီမှာနေတာ17နှစ်ရှိပြီးနောက်ထပ်17နှစ်လောက်ထပ်နေကြမှာသေးတယ်
။မကြသေးရင်ကတော့ Apple Company ကထုတ်တဲ့ Apple Nine မှာစူညံတန်းတွေကိုတိုင်းတာတဲ့ software app ကိုသုံးတဲ့လူ3,000ကိုသူတေသနာလို့စစ်တမ်းကောက်ယူခဲ့ပြီးတော့အဲ့ဒီစစ်တမ်းမှာတော့စိုးရိမ်စရာရလဒ်တွေကိုတွေ့ရှိခဲ့ပါတယ်။
The preliminary results suggest that potentially
as many as 1,000 people are infected. Americans 3 ယောက်မှာ1ယောက်ကကျန်းမာရေးကိုထိခိုက်နေတဲ့စူညံတန်းတွေကိုခံနေရပါတယ်
။ဒါပြင်သူ့ရဲ့သုတေသနစစ်တမ်းတွေအတွင်းမမျှော်လင့်တဲ့တခြားအရာတွေကိုလည်းတွေ့ရှိခဲ့ရတယ်လို့ပြောပါတယ်
။ We've also found that not everybody is equally exposed.
စူညံတဲ့အသံတွေကိုခံနိုင်တဲ့နေရာမှာလူတိုင်းကတော့တယောက်နဲ့တယောက်မတူကြပါဘူး။ကျွန်တော်တို့ရဲ့စစ်တမ်းကောက်ယူမှုမှာပါဝင်တဲ့အထက်ကလူမဲတွေနဲ့စပိန်တွေဘာတွေကတခြားလူမျိုးတွေထက်ပိုပြီးတော့စူညံတဲ့အတန်တွေကိုပိုခံနိုင်ကြပါတယ
်။နောက်ထပ်တီးကြလေးလာမှုတစ်ခုမှာတော့စူညံတန်တွေကိုအချိန်အတော်ကြာကြားနေရတဲ့သူတွေဟာတည်တည်လောက်တဲ့အထိဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာတွေကိုတိတိတသားကြုံလာနေရတယ်လို့ Massachusetts အထွေထွေယောဂါကုဆေးရုံကသူတွေတီတွေကတွေးရှိခဲ့ကြပါတယ်။
From our data in the work of others it appears that noise has been
generosity ကအချက်လက်တွေနဲ့တခြားလူတွေရဲ့မှတ်တမ်းတွေးရှိချက်တွေအရတော့စူညံတန်တွေကနှလုံးရောဂါဖြစ်စေဖို့အန္တရာယ်ရှိတဲ့အချက်ဆိုတာကိုသိပြီးတော့အတိမတ်ပြုဖို့မရတာကိုတွေးရပါတယ
်ဒါပြင်လေစိတ်နားလိုမျိုးပို့ဆောင်ရေးလုပ်ငန်းတွေကထွက်တဲ့စူညံတန်တွေရှိတဲ့နေရာတွေနားမှာနေတဲ့သူတွေဟာသောရတဲ့နှလုံးရောဂါဝေဒနာမျိုးကိုရင်ဆိုင်ရနိုင်ခြင်းပိုများတယ်လို့ဒေါက်တာအော့စဘွန်ကလေ့လာတွေ့ရှိခဲ့ပါတယ
်။ We found basically that there was a
pathway. အခြေခံအဖြစ်တော့စူညံတန်တွေကနှလုံးရောဂါဖြစ်အောင်ချိတ်ဆက်ပေးလမ်းကြောင်းကို ကျွန်တော်တို့တွေ့ရှိခဲ့ပါတယ်။အဲဒါကအုံနောက်ကနေတဆင့်နှလုံးသွေးကြောကိုရောင်ရမ်းစေပြီးနှလုံးရောဂါကိုဖြစ်စေတာပါ။ဒါကနှလုံးရောဂါဖြစ်စေတဲ့အချက်ဆိုတာကိုလူတွေကသိပြီးတော့အတိအမှတ်ပြုဖို့မရပါဘူး
။အဲလိုမျိုးကျန်းမာရေးစိုးရိမ်စရာအခြေအနေတွေကိုတုံ့ပြန်တဲ့အနေနဲ့အင်တာနက်ဒီအဖွဲ့အစည်းတွေနဲ့ဖုန်း software application တွေကနေတဆင့်စူညံတန်တွေရဲ့အန္တရာယ်နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုလူတွေကိုတိုးချဲ့ဖြန့်ဝေပေးလာနေပြီးတော့ပို့ပြီးတော့စိတ်ငြိမ်တဲ့လူမှုပတ်ဝန်းကျင်တွေဖြစ်အောင်လဲတွန်းအားပေးလှုပ်ဆောင်လာနေကြပါတယ
်။ When I started there were fewer people who were fighting for less pollution.
ဒီမှာဆလုံးတော့စူညံတန်တွေရောကြောင်တိုက်ပွဲဝင်တဲ့သူကနည်းနည်းပဲရှိပြီးတော့အခုတော့ပိုများလာပါပြီ။ပြီးတော့ဒါနဲ့ပတ်သက်တဲ့လေလာမှုတွေလည်းပိုများလာပြီ။အမေရိကန်ရဲ့သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းဆောက်ရှောက်ရေးအေဂျင်စီကစူညံတန်တွေရှော့ချရင်းနဲ့ထိန်းသိမ်းရေးဌာနကိုငွေကြေးပြန်လည်ထောက်ပံ့ပေးဖို့အတွက်ဥပဒေကိုအစိုးပြုတဲ့လွတ်တော်အမတ်လည်းရှိလာပါပြီ
။အမေရိကန်ဆိုရကမျက်စိနဲ့မမြင်နိုင်တဲ့ဒီစူညံတန်ပြဿနာကိုဖြေရှင်းလာနိုင်ခြင်းရှိနေချိန်မှာပဲတစ်ဖက်မှာလည်းစူညံတန်တွေကတော့တိတ်မကြာခင်မှာလေလူညဉ့်ညမ်းမှုလိုမျိုးအလုံးကိုစိုးရိမ်စရာကောင်းတဲ့အခြေအနေကိုရောက်လာနိုင်ပွဲလည်းရှိနေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တဲ့နယူးယောက်မြို့တော်ရဲ့စူညံမှုအကြောင်းပါ။အခုချိန်မှာပြောများနေတဲ့ညံယူမှုအကြောင်းကိုလည်းဆက်လက်ပြီးတင်ပြချင်ပါသေးတယ်။online ပေါ်မှာ artificial intelligence လို့ခေါ်တဲ့ AI ဉာဏ်ရည်တုအသုံးပြုပြီး avatars digital ပုံရိပ်တူတွေဖန်တီးကြနေရတဲ့အခုခေတ်မှာဂွလွန်သွားသူပြီးဖြစ်ကြတဲ့သူတွေရဲ့ပုံတူတွေကိုပါအမှတ်တရပြုလုပ်ဖန်တီးလာကြပါတယ် Maxim Moskalkov တင်ပြပို့ထားတာကိုမတ်မြတ်စင်အောင်ကအခုလိုပြောပြထားပါတယ
်တချို့နည်းပညာကုမ္ပဏီတွေဟာ AI ဉာဏ်ရည်တုအသုံးပြုပြီးဂွလွန်သူချစ်ခင်ရသူတွေရဲ့ပုံရိပ်တူတွေကိုဖန်တီးပေးနေကြပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့သူရဲ့အချက်လက်တွေ၊အရုပ်အသံ၊သူအသက်ရှင်ခဲ့စဉ်ကပေးပို့ခဲ့တဲ့ message စာတူတွေနဲ့ email တွေကိုအခြေခံပြီးတော့ပုံရိပ်တူတွေကိုပွားပေးတာပါ
။ So Maxim, let's say I want to create of you.
ဥပမာဗျာကျွန်တော်ကခင်ဗျားရဲ့ပုံတူကိုဖန်တီးမယ်ဆိုပါစို့ကျွန်တော်တို့ studio ထဲသွားမယ်ပြီးတော့ခင်ဗျားလှုပ်ရှားမှုတွေကို video ရိုက်ယူမယ်ကင်မရာရှိပါခင်ဗျားကစာချောင်း300ကနေ500အထိလောက်ဖတ်ပြမယ်ပြီးရင် video ဆက်ကပုံတူဘောကိုလေ့လာတာတစ်လလောက်ကြာမယ်ပြီးရင်ခင်ဗျားပုံရိပ်တူကိုဖန်တီးပေးမယ်ခင်ဗျားရဲ့ digital ကိုဘောပေါ့သူကခင်ဗျားပုံစံတူစကားပြောနိုင်တယ
် Do you feel old being so close to 100
Think of it like a living photograph album
တက်ရှိဓာတ်ပုံအယ်ဗန်တအုပ်လို့စဉ်းစားကြည့်ပါအရင်ကကျွန်တော်တို့ဓာတ်ပုံစာအုပ်တွေလို့ပေါ့ဒါကတော့လှုပ်ရှားမှုတွေပါတာပေါ့ကွယ်လွန်သွားပြီဖြစ်တဲ့ဘိုးဘေးတွေရဲ့အမှတ်တရကိုဒီလိုသိသိထားနိုင်ဖို့ကျွန်တော်တို့ကကူညီတာပါ
ကွယ်လွန်သွားပြီဖြစ်တဲ့ကိုယ့်ရဲ့ချစ်ခင်သူတွေကိုအလွမ်းပြေနိုင်ဖို့အခုလိုနီးနဲ့ AI ဉာဏ်ရည်တူကအထောက်အကူပေးတယ်လို့တချို့ကပြောပါတယ
်တယောက်ယောက်ကသူ့အမိမဆုံးခင်အမိနဲ့စကားများမိလိုက်တယ်ဆိုပါစို့အဲ့ဒီအတွက်စိတ်မကောင်းအမြဲဖြစ်နေမယ်ဆိုရင်စိတ်ကူထုံးစရာကတော့ဆုံးသွားတဲ့အမေစီပြောချင်တာတွေကိုစာနဲ့ချရေးခိုင်းမယ်။ပြီးရင်သူကစိတ်သက်သာအောင်ပြောပေးမယ်။ဒါပဲလုပ်ပြီးနိုင်မယ်။ digital ပုံတူကြတော့ကွယ်လွန်သူရဲ့ပုံတူလေး
။ AI သုံးပြီးတော့ဖန်တီးထားတဲ့ပုံရိပ်တူကတော့ကွယ်လွန်သူတွေရဲ့ပုံရိပ်တွေကိုပြန်မြင်ရတယ်လို့ဖန်တီးတာပါ။ဒီလိုပုံရိပ်တူဖန်တီးတဲ့အယူဆဟာဥပဒေနဲ့ကျင့်ဝတ်ပိုင်းဆိုင်ရာရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့အင်တာနက်ကျင့်ဝတ်ဆိုင်ရာပညာရှင်တွေကတော့သုံးသပ်ပါတယ
်။tech version of loved ones alive
နည်းပညာအရကိုချစ်တဲ့သူတွေအသက်ရှင်နှုန်းကလို့ပြန်မြင်နိုင်တာကတော့ဟုတ်ပါတယ်အရင်ကတော့လူတယောက်ရဲ့ခန္ဓာကိုယ်ကိုမပုတ်တော့အောင်ဆေးစီရင်ကြတာရှိတယ်အခုကျတော့သူတို့စိတ်ကိုအဲ့လိုလှုပ်ဖို့စူးစမ်းသလိုဖြစ်နေမလားလို့တွေးမိတယ
်တချို့ကတော့ဒီလို digital ပုံရိပ်ပွားကလူတယောက်အသက်ရှင်သန်နေထိုင်စဉ်ဘဝမှတ်တမ်းတစ်ခုဖြစ်သိမ်းထားနိုင်တယ်လို့မြင်ပါတယ်ဒါပေမဲ့လည်းအသေးအသေးထွက်ပေါ်နေတဲ့နည်းပညာတိုင်းမှာကောင်းကျိုးတွေရှိသလိုဆိုးကျိုးတွေရှိရာကိုလည်းသတိပြုဖို့တော့လိုအပ်ပါရဲ့ရှင
်။မမြတ်တဲ့အောင်ပြောပြတဲ့ညာရင်တုရဲ့ဖန်တီးပုံဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းတော်အစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာလည်းဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါလေ။ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်လို့ VOA ရဲ့YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။ VOA ကထုတ်လွှင့်ထားတဲ့ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေလို့တော့ VOA website မှာစာသားနဲ့လည်းဖတ်ရှုကြည့်ရှုနိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာခင်ဗျာ VUE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်လက်ပြီး interview စီးပွားရေးလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ interview နဲ့စကြပါမယ်။ရခိုင်မြောက်ပိုင်းစစ်တပ်နယ်မြေရှင်းလင်းမှုတွေကြောင့်အသက်လူပြည်ပြေးနေရတဲ့ Ranger တွေကိုဆက်နာသိမ်းထားတဲ့မြန်မာနိုင်ငံဘက်ပြန်ပို့ဖို့ဆိုတာလက်တွေ့ဖြစ်နိုင်ခြင်းမရှိဘူးလို့ဗုဒ္ဓတော်လွတ်တော်ကိုယ်စားလှယ်ဟောင်းကပြောဆိုလိုက်ပါတယ်။ Ranger တွေနေရာပြောင်းနေရေးအလားအလာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကို VOE မြန်မာပိုင်းကနေမဆုမုံက Skype ကနေဆက်သွယ်မေးမြန်းထားပါတယ်။
အင်္ဂဥရှင်မောင်ရှင်ခုလိုမျိုး VOE မြန်မာပိုင်းကိုလာပြီးတော့မှတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ကျွန်တော်ဘက်ကလည်းခုလို VOE Studio မှာဖိတ်ကြပြီးမှ view ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ရှင်ဟုတ်ကဲ့။ကျွန်မအဓိကသိချင်တာကတော့အခုအင်္ဂအပါဝင်ပေါ့နော်ဒီ Rohingya ဒီ delegation ကိုယ်စားလှယ်အဖွဲ့ကအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကိုခီးထွက်လာကြတယ်လို့သိရပါတယ်။ဩဂုတ်လ21ရက်နေ့ကနေပြီးတော့ဩဂုတ်လ25ရက်နေ့ထိပေါ့။အဲ့တော့ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်နဲ့နောက်ပြီးတော့ဒီခီးစဉ်ဖြစ်မြောက်လာရတဲ့အကြောင်းလေးပေါ့နော်။အဲ့ဒါလေးအရင်ဆုံးအတိုးချုပ်လေးရှင်းပြပေးပါရှင့်
။ဟုတ်ကဲ့ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီဩဂုတ်လ25ရက်ကကျွန်တော်တို့ရိုဟင်ဂျာတွေကိုလူမျိုးတုံးသတ်ဖြတ်မှုကျူးလွန်ခဲ့တဲ့6နှစ်ပြည့်မြောက်။ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီအဓိကပေါ့လေဒီအမေရိကန်အစိုးရဒီကျွန်တော်တို့စီးနေလို့ရှိရင်ကျွန်တော်တို့ဟာဘာနော်အောက်လွတ်တော်ပြီးရင်နောက်တစ်ခါ policy maker တွေเนาะကျွန်တော်တို့ဒီဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေနောက်ဟိုပတ်သက်ရပတ်သက်ရဘာနော် stakeholder တွေအားလုံးကိုသူတို့ကိုတစ်ခါပြန်ပြီးတော့ဟို remind လုပ်ဖို့ရေနောက်တစ်ခါဒီလက်ရှိဒုက္ခသည်စခန်းထဲမှာဖြစ်ဖြစ်နေတဲ့အကြောင်းအရာတွေကိုဒုက္ခသည်တွေကနေပြောတဲ့ဇာတ်ကားတွေဆိုတော့ဒီဟာတွေကိုကျွန်တော်တို့ကခုနဒီတာဝန်ရှိအမေရိကန်အစိုးရနဲ့ကွန်ကရစ်လှုပ်တော့တာဝန်ရှိတဲ့ကျွန်တော်ပုံကိုယ်တွေ policy maker တွေကိုအဒီအကြောင်းရတဲ့ရှင်းပြပြီးတော့မှဒီအဖြစ်ရှာလို့ရအောင်เนาะဒီလမ်းကြောင်းတစ်ခုပွင့်သွားအောင်ဆိုတော့လှုပ်လို့ရအောင်ဆိုရင်မှဒီရွေချင်းနဲ့ခီးစဉ်ကိုစီစဉ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အင်္ဂလိပ်အခုဒီခီးစဉ်ထဲမှာဒီ American သမ္မတပေါ့နော်အင်ဖြူတော်ဘက်ကနေပြီးတော့တာဝန်ရှိတဲ့သူတွေပါဝင် American ရဲ့လွှတ်တော်ကိုယ်စားလှယ်တွေရောနောက်ပြီးတော့ဒီ Rohingya camp တွေကိုအကူအညီပေးနေတဲ့ USA လိုမျိုးပေါ့နော်ဒီအဖွဲ့အစည်းတွေရဲ့တာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ပြီးတော့ဆွေးနွေးခဲ့ကြတဲ့အခါမှာအဓိကဘယ်အချက်တွေကိုအဓိကအင်္ဂလိပ်ဟိုပေါ့နော်ဒီအဓိကထားပြီးတော့မှဆွေးနွေးတင်ပြခဲ့တာရှိပါသလဲသူတို့ဘက်ကရောအင်္ဂလိပ်ကိုဒီ Rohingya ဒီဒုက္ခသည်တွေအတွက်ကိုဘာတွေလှုပ်ဆောင်ပေးမယ်ဆိုပြီးတော့ပြန်ပြီးတော့မှပြန်လည်ဆွေးနွေးခဲ့ကြတာလည်းရှိပါလေရှင်
ကျွန်တော်တို့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့နောက်တစ်ခါကျွန်တော်တို့ဒီစစ်နေလွှတ်တော်အမတ်တွေနောက်တစ်ခါကျွန်တော်အောက်လွှတ်တော်အမတ်တွေနောက်တစ်ခါကျွန်တော်တို့ခုနပြောသလိုအကူအညီပေးနေတဲ့ဒီ USA လို့အဖွဲ့စည်းရင်းနဲ့တွေ့တဲ့အခါမှာကျွန်တော်တို့အဓိကတင်ပြတာကတော့လက်ရှိရိုဟင်ဂျာတွေခံစားနေရတဲ့ဒီစားနေရိတ်ခံမလုံလောက်မှုဒီ World Food Program ကနေကျွန်တော်တို့ကရှော့လိုက်တယ်ပြီးတော့ငွေရရှိမဲ့အလုပ်ကိုလည်းလုပ်ခွင့်မရှိဘူးပြီးရင်ကျွန်တော်တို့စာတွေကိုလည်းလုံးလုံးလည်းမတင်ရဘူးဆိုတော့ဒီဟာလေးတွေကိုအဓိကကျွန်တော်ဆွေးနေတယ်ပြီးတော့ကျွန်တော်တို့ကဒီအခုဒုက္ခသည်စခန်းမှာလက်တလောဖြစ်နေတဲ့ဟာတွေကဒါကျွန်တော်တို့ရေတို့လိုအပ်ချက်တွေရေတို့အခက်ခဲတွေပြီးတော့ရေရှည်မှာကြတော့ကျွန်တော်တို့ဒီလူတွေကဒါမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်သူတို့ကဒီပြန်တဲ့အခါမှာဂုဏ်သိက္ခာရှိရှိနဲ့နော်ကျွန်တော်တို့ဒီနိုင်ငံသားလူခွင့်ရေနော်ကျွန်တော်ပြည်သူခွင့်ရေအပြည့်အဝနဲ့ပြန်ယုံနဲ့မပြီးသေးဘူးအခုလက်ရှိရခိုင်ပြည်နယ်အတွင်းမှာဖြစ်ပြနေတယ်အခုလက်တလောရှိနေတဲ့အခြေအနေအားလုံးကိုကျွန်တော်တို့ကဂဂနနာတစ်ခုမကျင်ရှင်းပြတယ်ဆိုတော့အဲ့ဒီပုံမှာလည်းသူတို့ကတစ်ခုချင်းကျွန်တော်စီစဲပြီးတော့မှဒါလိုအပ်တယ်လို့သူတို့ဆောင်ရွက်သွားမယ်ကျွန်တော်တို့ဒီဘာသာရေးလွတ်လပ်မှုဆိုင်ရာတာမတ်ကြီးနဲ့တွေ့တဲ့အခါလည်းသူကဒီကိစ္စတွေကိုကျွန်တော်အထူးသဖြင့်စိတ်ဝင်စားတယ်ပြီးရင်ကျွန်တော်အထူးကိစ္စတစ်ခုအနေနဲ့တင်ပြခဲ့တာကဒီသမ္မတဒေါ်နယ်ထရမ့်ခက်ကသူကဂျီနိုဆိုက်ကာကွယ်တားဆီးရေးဆိုင်ရာဥပဒေတစ်ခုကိုပြဋ္ဌာန်းထားတယ်ဆိုတော့အဲ့ဒီဥပဒေအရနောက်နောက်ဒီဒုက္ခတွေတွေပြန်သွားလို့ရှိရင်နောက်တစ်ကြိမ်ဒါမျိုးဂျီနိုဆိုက်ပုံစံလုံးလုံးမရအောင် ကာကွယ်တားဆီးမဲ့အစီအမံနဲ့ပတ်သက်ပြီးလည်းကျွန်တော်တို့အသေးစိတ်ဆွေးနွေးတယ်။အဲ့ဒီဘက်မှာလည်းသူတို့လှုပ်ဆောင်နေတယ်။အကုန်လုံးကျွန်တော်တို့လည်းဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတော့ဒါတော်တော်လေးကိုအပြုသဘောအနေနဲ့အဲကျွန်တော်တို့ပြောသွားတာတွေ့ရတယ်။နောက်တစ်ဖက်ကအခုလက်တော်ကျွန်တော်တို့ဒီလူဦးရေနောက်ကဒုက္ခသည်နဲ့ကျွန်တော်တို့ဒီ immigrant ဆိုင်ရာဌာနပေါ့လေ။အဲ့ဒီကတာဝန်ရှိပုဂ္ဂိုလ်ကလည်းအဒီကတကယ်ဒုက္ခရောက်နေတဲ့အစ်အမတကယ် genocide ရဲ့ဒီဟိုဘောနော်တားကောင်းတယ်ဖြစ်သွားတဲ့အဲအဲ့ဒီထဲမှာအရေးတကြီးလိုအပ်နေတာပေါ့နော်သူအခြေအနေအကြောင်းအကျောင်းအခြေအနေရလုံခြုံရေးရနောက်ကကျမရေးရစသည်အားဖြင့်အရေးကြီးတဲ့လူကျွန်တော်တို့အယောက်တထောင်လောက်ကိုလည်းကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့ဌာနရဲ့အစီအစဉ်နဲ့ပေါ့နော်ဒီဘန်ဒါရဲ့နိုင်ငံကနေဒီအမေရိကန်နိုင်ငံမှာအခြေချနေတိုင်းဖို့အတွက်အဲလုပ်ပေးမယ်လို့လည်းသူတို့ပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်ကပထမအဦးဆုံးပြောခဲ့တဲ့ကိစ္စပေါ့နော်အဓိကတော့ဒီစာနယ်ရိတ်ခါတွေရှော့ချလိုက်တဲ့ကိစ္စကုလသမဂ္ဂအပါအဝင်ဒီရိုဟင်ဂျာတွေအတွက်ဒီရန်မုံငွေရှော့ပေးနေတဲ့ကိစ္စမှာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်ကထိတ်တန်းပါတီကြီးကကိုယ်စားလှယ်ကြီးကိုယ်တိုင်သူတို့တွားပြီးတော့မှရိုဟင်ဂျာဒုက္ခသည်စခန်းကိုလေ့လာခဲ့တာတွေရှိတော့ဒီအဲ့ဒီစားနေရိတ်ခါတွေနဲ့ပတ်သက်ပြီးတော့ဒီဘလိုမျိုးဆက်ပြီးတော့မှအမေရိကန်ပြည်ထောင်စုအနေနဲ့ကူညီပံ့ပိုးပေးဖို့ရောခရီးဒီပေးခဲ့တာပေါ့နော်ပြန်ပြီးတော့မှသူတို့ဘာတွေဆောင်ရွက်ပေးဖို့ရောအင်ကယ်တို့ပြန်ဆွေးနွေးခဲ့တာရှိပါလေရှင
်အကျွန်တော်တို့ဒီလူကြီးတွေနဲ့ဆွေးနွေးတဲ့ခါကျတော့ဒါဘယ်အစည်းအဝေးမှာဟိုဂတိပေးပါတယ်ဆိုတော့စကားမပြောဘူးเนาะဒါပေမဲ့ကျွန်တော်သူတို့ပြောတဲ့စကားတွေကတော့ကောက်ချက်ချတာပါလေဟုတ
်ကဲ့ရှင်ဟုတ်
ဒါကျွန်တော်တို့ဒီတိတ်မကြသေးခင်ကာလကပဲဒီခုနနိုင်ငံခြားရေးဝန်ကြီးဌာနရောအဓိကခုနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ရောသူတို့ကိုယ်တိုင်နဲ့တွားပြီးပြီ
တစ်
ဖက်ကဒီနှစ်ပါတီကလှုပ်တော့ကိုယ်စလဲနော်ဦးလေးတွားပြီးပြီတွားပြီးတော့မှဒီလူအချက်ကိုသူတို့သိတယ
်
ဆိုတော့ကျွန်တော်တို့လည်းအထူးသဖြင့်တင်ပြရတယ်ရေတိုနဲ့ရေရှည်မှာရေရှည်ကအရေးကြီးတယ်လက်တလောကရေတိုပြဿနာကပို့ပြီးမှရေးကြည့်နေတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ
့အဓိကပါနော်ဒီစာနေရိတ်ကဖူလုံမှု96သန်းလိုနေလို့ WHO ကလည်းပြောတယ်ဒါ UN ရဲ့စည်းရင်းစရာရ80ရာခိုင်နှုန်းသူတို့က funding ကယော့နေတယ်ယော့တယ်ဆိုတာကသူတို့မှမရလို့ဆိုတော့အဲ့ဒီမရတဲ့ဟာကအဓိကဒိုနာတွေပေါ့လေအလှူရှင်တွေရအ
ဲ့
ဒီမှာလှူရှင်တွေမှာဒီ American အစိုးရထက်တဲ့ကပေါ့လေ
သူ
တို့ကျွန်တော်တင်ပြတယ်ဟိုနေရာတိုင်းမှာကျွန်တော်တင်ပြတယ
်ဟုတ်ကဲ့
အဆင်ပြေသွားအောင်ကြိုးပမ်းဆောင်ရွက်ပေးမယ်လို့ဒီလိုပြောရတာရှိပါတ
ယ်ဟုတ်ကဲ့အန်ကယ်ခုနကပြောတဲ့အထဲမှာဒီကျမတို့ပေါ့နော်ဒီအမေရိကန်ရဲ့အာနိုင်ငံသားရနေပြီးတော့မှတကယ်ပဲရိုဟင်ဂျာတွေထဲမှာတကယ်ဟိုမှာအသက်အန္တရာယ်ဆိုရင်ရောက်တဲ့အနေအထားရှိရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုကမ့်ထဲမှာဆိုရင်ဒီအကြမ်းဖက်အဖွဲ့တွေရနေပြီးတော့အင်အားသုံးပြီးတပ်ဖြတ်တာနောက်ပြီးတော့ဒီကမ့်ကောင်းဆောင်တွေတကယ်ရိုဟင်ဂျာအက်တီဗစ်တွေနောက်တကယ်ဟိုမှာလူငယ်တွေလုပ်နေတဲ့ဒီဟိုဟာတွေကိုတတ်တာဖြတ်တာတွေရှိရဆိုတော့ဒီလိုမျိုးအသက်အန္တရာယ်ရှိတဲ့သူတွေကိုအဓိကဦးစားပေးပြီးတော့မှအမေရိကန်ကိုခေါ်ဖို့အတွက်ကိုအစီအစဉ်တွေလုပ်နေတဲ့သဘောလားအင်ကယ်။အဲ့တော့အင်ကယ်တို့သူတို့ဘက်ကရောအာဒီလိုမျိုးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကဘောနော်ဘယ်လိုမျိုးအာဆောင်ရွက်ချက်တွေနဲ့လုပ်ဖို့ပြောတာမျိုးရှိပါလဲရှင်
အဲကျွန်တော်တို့ကလည်းခုနမဆုမွန်ပြောတဲ့ချက်တွေကိုတော့ထောက်ပြတာပါနော်ဟုတ
်ကဲ့ဆို
တော့သူတို့ကလည်းဟိုဒီချိန်ထဲမှာလူအများကြီးမခေါ်ဘူ
းဟုတ်ကဲ့
သူတို့ကလည်းကျွန်တော်ဟိုဒီ step by step လောက်ရတယ်ဟုတ်က
ဲ့ဆိုတ
ော့အခုလည်းကျွန်တော်ဒီအမေရိကန်လာဝကတာဝန်ရှိဒီအရာရှိတွေကဟုတ
်ကဲ
့အဲဒီလူတစ်ထောင်ကိုသူတို့ကသူတို့ရဲ့ဒီဟိုဘောနော်ဒီ procedure ရဒီလူတွေဆွေးမှုတွေစည်ရင်းစရာလောက်တာတွေ
ဒါ
လည်းရှိနေတယ်ဆိုတော့အဲ့လိုပြောလို့လေကျွန်တော်တို့ကဒီကမ့်မှာရှိတဲ့တသန်းသောရိုဟင်ဂျာနေပါအားလုံးကိုပြန်လေနေရာချထားဖို့တပြောတာတော့မဟုတ်ဘူးဘာလို့ဆိုတော့ကျွန်တော်တို့ရဲ့ရိုဟင်ဂျာအများစုကရေပဲ့ချက်ကကိုယ့်ရဲ့ငွေရထားနေဒါကိုယ့်ရဲ့ဘိုးဘဘိုင်မျိုးကိုပြန်ပြီးတော့မှအဲ့မှာငင်းငင်းစွာနေထိုင်နိုင်ဘူးဒါပေမဲ့အဲ့ဒီဟာကိုတခုအကောင့်တွေမဖော်နိုင်ခင်ဒီ19မကူဂျာကာလာမှာအခုနကပြောတဲ့ဒီလုံခြုံရေးချိန်ချောက်မှုတွေခုနတက်ဖြတ်မှုတွေဒါလည်းကျွန်တော်အကြောင်းတရားမျိုးစုံဖြစ်နိုင်တယ
်ပြည်ပင်
ကပြောကလည်းရှိမယ်ကမ့်ထင်းမှာလည်းအခြားခြားသောပြောကလည်းမျိုးစုံရှိမယ်ဒီပြောကလည်းအလုံးဝစုံသွားတော့နောက်ဆုံးအပြစ်မဲ့တဲ့နော်အမျိုးသမီးတွေလူငယ်တွေကျွန်တော်တို့ဒီကမ့်ထဲကကျွန်တော်တို့ဒီခေါင်းဆောင်တွေသူတို့ကပြစ်မဲ့ထားပြီးမှဒီလုံနေတာတွေရလည်းရှိတယ
်ဆ
ိုတော့ဒါမျိုးတွေကရှိတဲ့အခါကျတော့ဟိုဘရော့သူတို့ကိုပြန်လေပို့ဆောင်ရင်လုံးမလဲဆိုတာကိုစောင့်နေရင်အသက်အန္တရာယ်ရှိတဲ့အတွက်အဲလူဘဝမှာအသက်ကအရေးကြီးဆုံးပဲဆိုတော့ဒါမျိုးလူတွေကိုဦးစားပေးဖို့အတွက်ကျွန်တော်တို့ကလည်းတောင်းဆိုတင်ပြတာရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်အန်ကယ်တခုပြောထားတဲ့ကိစ္စကတော့ဒီရိုဟင်ဂျာလူငယ်တွေအတွက် scholarship ပေါ့နော်ဒီပညာတော်သင်ဆုကိစ္စတွေမှာပြီးခဲ့တော့ကဒီကလေးတွေကဒီထဲကိုရောက်နေတာ6နှစ်ပေါ့နော်ဒါ6နှစ်ဆိုတာနောက်ဆုံးဒီဩဂုတ်လ25ကနေရောက်ခဲ့တဲ့ကလေးတွေပေါ့အရှိတွေမှာလည်းအများကြီးရှိနေတဲ့လူငယ်တွေလည်းရှိတယ်ဆိုတော့ပြီးခဲ့တော့ ရိုဟင်ညာကလေးတွေကိုမြန်မာတင်ဟိုးညွန့်နှံ့နဲ့အညီအတင်မဲဆိုပြီးတော့မှဆောင်ရွက်တာတွေရှိတယ်ပြီးခဲ့တဲ့လပဲဒါပေမဲ့အဓိကကလေးလူငယ်တွေပေါ့နော်ဒီနိုင်ငံကအတိမတ်ပြုတဲ့ဒီစာတီဖီကိတ်တွေသူတို့အတွက်အတိမတ်ပြုတဲ့လက်မှတ်တွေရနိုင်မှုကိုလည်းလုပ်ပေးပါဆိုပြီးတောင်းဆိုတာရှိတော့အခုအမေရိကန်ပြည်ထောင်စုကလုပ်ပေးမယ်ဆိုတဲ့ပညာတော်သင်စုကရောရိုဟင်ညာလူငယ်တွေအထူးသဖြင့်ကလေးငယ်တွေပေါ့နော်အနာဂတ်မျှော်လင့်ချက်ပျောက်နေတဲ့ကလေးငယ်တွေအတွက်ဘလောက်တိုင်းတာထိမှလုပ်ပေးနိုင်မယ်လို့ထင်လဲနောက်ပြီးတော့သူတို့ဘက်ကရောဒီဟာနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဘာတွေလုပ်ပေးနိုင်မယ်လို့အန်ကယ်ထင်ပါလဲရှင်အန်ကယ်တို့ဘာတွေ
ဆွေးနွေးခဲ့တာလဲကျွန်တော်တို့ကိုယ်စားလှယ်ဖွဲ့တွေ့တဲ့ခါကျတော့ဒီဘာလို့ဆိုတော့သူတို့မှာကပညာရေးစနစ်ကလုံးဝ formal မရှိဘူးကိုတူကိုရဆင်းနဲ့လောက်တာရှိတယ်အဲ့ဒီမှာလဲသူတို့မှာစိန်ခုံမှုတွေအများကြီးရှိတယ်ဒါစီဂျန်ခင်ရတယ်လှုပ်လဲလဲလှုပ်လို့မရဘူးဆိုတော့ဒီမနစ်တနည်းရပဲ UNICEF ဥဆောင်ပြီးမှလုပ်မယ်ဆိုတော့အခုမှအစပဲအဓိကကျွန်တော်တို့ဒီတက္ကသိုလ်ကောလိပ်ဒီတက္ကသိုလ်ကောလိပ်ပညာသင်စုပေးပြီးမှအဲ့ဒါလဲတက္ကသိုလ်ကောလိပ်ရဲ့စံချင်းစံရွက်ရအရေးချင်းမှီတဲ့ကျောင်းသားတွေပဲเนาะဒါပေမဲ့အဲ့ဒီဟာအပြင်ခုနကျွန်တော်အခြေခံပညာကျောင်းသားတွေရေးကြည့်တယ်အခြေခံပညာကျောင်းသားတွေအတွက်လဲသူတို့ရဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံကသင်ယွန်းသင်တဲ့အတိုင်းဒီတစုတဖွဲ့မဟုတ်ဘူးဒီဒုက္ခတွေအားလုံးနှီးပါသူတို့ကအဲ့ဒါမျိုးသင်လို့ရအောင်ကူညီပေးဖို့တဲ့ကျွန်တော်တို့တောင်းဆိုတယ်ဒီနောက်တစ်ဖက်ကကျွန်တော်တို့ဟိုပါဘောနော်ဒီဒါမျိုးကိုသူတို့လုတ်ပေးတဲ့ခါမှာလဲအဲခုနကတစ်ဖက်ကငွေကြေးကသူတို့ကမလုံလောက်ဘူးမလုံလောက်တော့ဖြတ်တယ်ဖြတ်တော့သူတို့ကလည်းအကြောင်းပြတယ် UN ကအားဒါသက်ဆိုင်ရာအလူရှင်တွေကမပေးလို့တစ်ဖက်ကအဲ့လိုမပေးရင်နောက်တစ်ဖက်ကပေးနိုင်ဖို့အခက်အခဲရှိရင်နောက်တစ်ဖက်ကဒီရိုဟင်ဂျာတွေကိုယ်တိုင်ကိုအလုံးလုံးခွင့်အတွက်ဟုတ်ကဲ့ဒါခွင့်ပြုဖို့ဘင်္ဂလားဒေ့ရဲ့အစိုးရကနေဇဒါကိုလည်းသက်ဆိုင်ရာကျွန်တော်တာဝန်ရှိပုဂ္ဂိုလ်တွေကဘင်္ဂလားဒေ့ရဲ့အစိုးရကိုတိုက်တွန်းပြီးတော့မှရိုဟင်ဂျာတွေကပ်မှာသူတို့ဟာသူတို့လုပ်ငန်းလုပ်ပြီးတော့ဝင်ငွေတစ်ခုကိုဖန်တီးနိုင်ရင်တစ်ဖက်က UN ကရှော့ရှားတဲ့ဟာနဲ့ဆိုရင်သူတို့ကအနေနဲ့များ balance လို့တော်လို့ရတယ်
ဟုတ်ကဲ့ပါ
ဒီလိုလေကျွန်တော်တို့တင်ပြတာရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှေ့ဆက်ပြီးတော့ဘာတွေဆောင်ရွက်ပေးနိုင်မှုအတွက်မျှော်လင့်ချက်အလားအလာတွေရှိတယ်အန်ကယ်တို့ဘာတွေများဆက်ပြီးတော့လုပ်ဖို့တွေရောရှိပါလဲရှင
်ကျွန်တော်တို့ကဘာလဲဆိုတော့လက်ရှိဒီလုံခြုံရေးစိန်ခေါ်မှုတွေကျွန်တော်တို့ပြည်တွင်းမှာအဲ့ဒီလုံခြုံရေးစိန်ခေါ်မှုကကျွန်တော်တို့ရခိုင်ပြည်နယ်တွင်းကလုံခြုံရေးစိန်ခေါ်မှုနဲ့ကျွန်တော်တို့ကဆက်ဆက်နေတယ်ဟု
တ်ကဲ့
ဆိုတော့ repetition ကအခုကတရုတ်ကဥဆောင်တဲ့ဟာကိုကျွန်တော်တို့ကဒီရိုဟင်ဂျာအများစုကမလိုလားတော့လည်းပဲကျွန်တော်အမေရိကန်နဲ့အမေရိကန်နိုင်ငံရဲ့မဟာမိတ်နိုင်ငံတွေကဥဆောင်ပြီးလုပ်မဲ့เนาะ repetition ကိုတော့ကျွန်တော်တို့လက်ခံတယ်အဲ့ဒီခါမှာကျွန်တော် repetition လုပ်ပြီးရင်ဖြစ်ပေါ်လာမဲ့စိန်ခေါ်မှုတွေကိုအခုကတည်းကနဲ့ကျွန်တော်တို့ကဒီစနစ်တကျချဉ်းကပ်ပြီးတော့မှလိုအပ်တာတွေလုပ်ဖို့ပေါ့เนาะပြီးလို့ရှိရင်ဒါလက်ရှိရခိုင်ပြည်နယ်တွင်အခြေအနေရကိုကျွန်တော်တို့လူရင်းတူရှင်းပြောရင်အဲသူတို့ရဲ့နောက်နောက်မှာဒါမျိုး genocide တွေမဖြစ်ဘူးဒါမျိုးလူမျိုးတွန်းတက်ပြတ်မှုเนาะကျွန်တော်တို့လူသားမျိုးနေပေါ်မှာကျွလွန်နေရာဇွဲမှုတွေမဖြစ်ဘူးလို့ဘယ်သူမှမမခံဘူးလောလောဆယ်ဖြစ်နိုင်တဲ့အလားအလာတွေအများကြီးကျွန်တော်တို့မြင်နေရတယ
်
ဒါတွေကိုလေကာကွယ်တားဆီးဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းတဲ့အခါမှာအဲ့ဒါကိုလေလှုပ်ဆောင်မဲလို့ကျွန်တော်တို့ပြောရတဲ့ဂတိတော့သူတို့ဘယ်တော့မှပြေးတာမဟုတ်ဘူ
း
ဒါပေမဲ့ကျွန်တော်ရဲ့ဒီတုံးသက်ချက်ရပြောလို့ရှိရင်တော့သူတို့အဲ့ဒါကိုလှုပ်ပေးဖို့နေတာရှိတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့အငယ်ဥရွှေမောင်းခုလိုမျိုးဗီဒီယိုမြန်မာပိုင်းကိုဒီလိုမျိုးလာပြီးတော့တွေ့ဆုံပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့
မဆုမမင်းမြန်တင်ပြသွားတာဖြစ်ပါတယ်အခုတော့စီးပွားရေးလက်ကိုရောက်လို့လာပါပြီမြန်မာနိုင်ငံပိုင်းဘာနှစ်ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုကြောင့်ထိခိုက်တက်ရောက်မှုမရှိပေမဲ့ဒီတန်ခတ်ပိတ်ဆို့မှုမှာချွင်းချက်အရခွင့်ပြုထားချက်ကိုအသုံးပြုပြီးနိုင်ငံခြားခွင့်ရရှိရေးကြိုးပမ်းမယ်အကြောင်းစစ်ကောင်စီကပြောဆိုလိုက်ပါတယ်ပြည်တွင်းမှာကြုံရတဲ့ကုန်စည်နှင်းကြီးမြင့်မှုကိုကင်တွင်နိုင်ရေးအတွက်နိုင်ငံခြားငွေလဲနှုန်းကိုထိတ်ချုပ်နိုင်ဖို့စစ်ကောင်စီကကြိုးစားပေမဲ့ဈေးကွက်တွေမှာတော့မြန်မာကျပ်ငွေဈေးနှုန်းမတည်မငြိမ်ဖြစ်နေပါသေးတယ်။ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်။
ဒီနေ့ကဘယ်လောက်ကြောင်းသွားလဲဆိုတော့မနက်က9နာရီနောက်ပြီးမှာက960ပတ်ကိုမြန်မာငွေတစ်သိန်းခန့်9နာရီထိုးတော့960တစ်သိန်းဖြစ်သွားတယ်ခင်ဗျာအခုနဲ့နေရာလဲကျွန်တော်ကငွေကြီးမကြည့်ရဘူ
းထိုင်းချေဆိုင်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကဩဂုတ်လ25ရက်နေ့ငွေလဲနှုန်းအခြေအနေကို VOA ကိုပြောပြခဲ့တာပါအမေရိကန်ရဲ့အခုနောက်ဆုံးမြန်မာနိုင်ငံပိုင်ဘဏ်တစ်ခုအပေါ်ဒဏ်ခတ်ပိတ်ဆို့မှုနောက်ပိုင်းမြန်မာကျပ်ငွေဈေးနှုန်းကျပြီးကုန်ဈေးနှုန်းကြီးမြင့်မှုဒဏ်ကိုရင်ဆိုင်နေရတာပါအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုကြောင့်ထိခိုက်သက်ရောက်ရမှုကိုစီမံကိန်းနယ်ဘန်ဒါရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းက ပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်နိုင်ငံခြားငွေရရှိမှုသုံးစွမှုများကိုတက်ရောက်စေတဲ့အပြင်ပို့ကုန်သွင်းကုန်လုပ်ငန်းရှင်များနိုင်ငံခြားဗန်လုပ်ငန်းဝန်ဆောင်မှုရယူသူပို့ကူဌာနအဖွဲ့အစည်းများကိုလည်းပဲထိခိုက်စေပါတယ်ဒီပိတ်ဆို့မှုအမိန့်ပေါ်မှာလည်းပဲနိုင်ငံအလိုက်သက်ဆိုင်ရာဗန်အလိုက်ဒိဗေကောက်ယူမှုမတူကြဘဲနဲ့အမျိုးမျိုးကွဲပြားပြီးတော့လိုရာဆွဲပြီးတော့ကောက်ယူကြတဲ့အနေအထားလေးကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့အမေရိကန်ဘာသာရေးဝန်ကြီးဌာနရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာချွင်းချက်ရှိထားတာကိုအတုံးချပြီးနိုင်ငံခြားငွေရရှိရေးကြိုးပမ်းမယ်လို့လဲဒုတိယဝန်ကြီးဦးမောင်မောင်ဝင်းကပြောပါတယ
်ဟိုရဲ့ဖေစီ General License Number 5မှာကျွန်တော်တို့ချွင်းချက်တွေပါရှိတာရှိပါတယ် Specific License လျှောက်ထားပြီးတော့ဒီလွှဲပြောင်းပေးဖို့ဆက်လက်ဆောင်ရွက်နေတဲ့ကိစ္စရပ်တွေပါရှိတယ်လို့တွေ့ရှိရပါတယ်ဒါတွေကိုလည်းကျွန်တော်တို့ကိစ္စရပ်တခုချင်းအတွက်ကို Specific License များလျှောက်ထားပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဥပမာအဖြစ်နိုင်ငံတကာအဖွဲ့အစည်းများကိုထက်ဝင်ကြီးများထက်ဝင်တဲ့ကိစ္စနှစ်စင်ကြီးတွေထက်ဝင်တဲ့ကိစ္စနိုင်ငံတကာကရယူထားတဲ့ပြပချင်းငွေပြန်လည်ကိစ္စစတဲ့ကိစ္စများဖြစ်ပါတယ
်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံ OFAC ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြီးညာချက်မှာဖော်ပြထားတဲ့ OFAC ရဲ့အထူးခွင့်ပြုချက်ဒါမှမဟုတ်လဲချွင်းချက်မရှိရင်အမေရိကန်တွေဒါမှမဟုတ်လဲအမေရိကန်နိုင်ငံတွေကနေဒါမှမဟုတ်လဲအမေရိကန်ကနေအလွှဲပြောင်းတွေကိုတားမြစ်တယ်ဆိုတဲ့အချက်ကိုဒုတိယဝန်ကြီးဦးမောင်မောင်ဝင်းကကိုးကားပြောဆိုတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒေါ်လာလိုအပ်ချက်ကိုလျှော့ချနိုင်ရေးအတွက်ထိုင်းဘတ်ငွေတရုတ်ယွမ်ငွေတွေနဲ့ကုန်သွယ်ရေးနောက်ဘဏ်တွေအသုံးပြုလာရေးကိုလည်းစစ်ကောင်စီကစောင့်ရွက်နေပါတယ်။ဘောဘန်ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာလင်းအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။အဲတော့ကျွန်တော်တို့အမေရိကန်ဒေါ်လာလိုအပ်ချက်ကိုကျွန်တော်တို့လျှော့ချနိုင်မှုအတွက်ဒီနေဆက်ကုန်သွယ်မှုဒါမကဘဲနဲ့ပေါ့လေဒီ normal trade ပေါ့ပုံမှန်ကုန်သွယ်မှုတွေပါမှာယွမ်နဲ့ဘတ်တို့နဲ့ဆောင်ရွက်ခွင့်ပြုတာနောက်နိုင်ငံငါငွေပေးချေမှုနဲ့စည်ရင်းလင်းမှုပုံမှန်လွယ်ကူအဆင်ပြေစေဖို့အတွက်နိုင်ငံသားငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဗန်များမှာထိုင်းဘတ်ကိုကျွန်တော်တို့နိုင်ငံတကာငွေပေးချေမှုနဲ့စလင်းရှင်းရှင်းလင်းမှုများဆောင်ရွက်နိုင်တဲ့ငွေကြေးအဖြစ်သတ်မှတ်ခွင့်ပြုခြင်းတို့ကိုလည်းကျွန်တော်တို့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်
။ထိုင်းဘတ်ငွေတရုတ်ယွမ်ငွေအသုံးပြုနိုင်တဲ့ဆိုပေမဲ့မြန်မာကျပ်ငွေဈေးအတက်အကျမြန်တာကြောင့်စွန့်စားရမှုများတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။အ
ချို့ကလည်းခံမှန်းပြီးတော့ငွေတွေကိုတိုက်ခတ်တာပေါ့ဗျာ။အဲ့တော့ဘုံကလေးအပြောင်းလဲတွေနဲ့ဟိုခံမင်းတလောက်မဖြစ်နိုင်တော့အဲ့ရှုံးရတာခင်ဗျ။ဟိုရက်ကလည်းဒီနေဆက်ဒီမှာငွေဘယ်လိုပြောမလဲ။မြန်မာငွေတအားကျလို့ဆိုပြီးတော့ဒီဘတ်ဆိုင်ထားတဲ့တိုင်းနည်းနည်းဝင်ဖမ်းတာရှိရတယ်တရင်တော့ကြားတယ်ခင်ဗျ
။ဘိုးဘန်ဒုတိယဥက္ကဋ္ဌနဲ့ဒေါက်တာလင်းအောင်ကတော့နိုင်ငံခြားငွေထိန်းချုပ်ရေးဆက်ပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ်
။တရားမဝင်နိုင်ငံခြားငွေရောင်းဝယ်မှုတွေပပျောက်ရေးနောက်ပို့ဝင်ရငွေများသတ်မှတ်ချက်ညအညီပြန်လည်ဝင်ရောက်ရေးတရားမဝင်ကုန်သွယ်မှုများတားဆီးရေးနောက် online market rate နဲ့ importer အမိခံပြီးတော့မှနိုင်ငံခြားငွေတွေဝယ်ယူပြီးတော့မှအခြားသူတွေကိုတရားမဝင်ဈေးနဲ့ညှိနှိုင်းပြီးတော့ရောင်းချခြင်းမျိုးတွေမဆောင်ရနိုင်ရေးအတွက်ကိုလည်းကျွန်တော်တို့သက်ဆိုင်ရာဌာနများနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါလေ။ဒါပြင်ကုန်သွယ်မှုလုံငွေတွေလျှော့ချနိုင်မှုတွင်းကုန်တွေကိုကန့်သတ်ခြင်းသွင်းကုန်အစားထိုးပစ္စည်းများထုတ်လုပ်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့ငွေစားအလတ်စားနဲ့အသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေထုတ်လုပ်မှုတိုးမြင့်နိုင်ရေးအတွက်တက်တာတဲ့ချင်းငွေတွေပေါ့နော်အဲ့ဒါတွေရရှိစေဖို့ဆောင်ရွက်ပေးခြင်းတွေကိုလည်းဆောင်ရွက်လျက်ရှိပါတယ
်ဒါပေမဲ့ဈေးကွက်အတွင်းမှာတော့မြန်မာကျပ်ငွေအပေါ်စိတ်ချယုံကြည်မှုအားနည်းနေစေဖြစ်ပါတယ်ရှင်ဘလ
ို့ပြောရရင်လည်းဒီမြန်မာကျပ်ငွေကလည်းတန်ဖိုးကျနေတော့ကိုယ်အလဲလဲရဲ့အရန်မလုပ်ရဲဘောနဲ့
ဟုတ်ကဲ
့ဟဲ့လက်ထဲမှာမြန်မာငွေဆိုင်ထားတော့အခါတလေကြလဲဟိုဒေါ်လာကြီးတွေပြတ်သွားတော့ရုပ်ငွေလဲသမားကြီးရှုံးသွားရတယ်များပါကြီးကျက်ငွေနဲ့ပန်းငွေနဲ့လဲတဲ့နေရာမှာကျွန်တော်တို့ကလည်းဟာမြန်မာငွေဆိုင်ပြီးတော့လုပ်တာများတယ်ဆိုတော့ခက်တယ်ဆိုတော့ခက်ပါတယ်ခက်တယ်ဆိုတော့မြန်မာငွေဈေးကျနေတော့အများကြီးနဲ့တိုင်မထားရဘူးဆိုင်ထားတိုင်းလဲအဲ့ဒါ9 by နဲ့ တက်လိုက်ကြလိုက်နေဖြစ်နေတော့အဆင်မပြေဘူးခင်ဗျ
ာ။ဟိုအတက်အကျဖြစ်ရတဲ့အကြောင်းကဘာကြောင့်မလဲ
။ကျွန်တော်ဒီဆက်တာကတော့နိုင်ငံရေးနဲ့တက်တိုင်းဖြစ်မှာလဲကျွန်တော်
မတင်ကြီးတင်ပြသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုကရေးတက်ကူကြီးမှမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်ကိုတင် जा ပေးနေပါတယ်။ရေးစာသင်ခန်းတွေမှာမြန်မာနိုင်ငံကျောင်းသားတွေအွန်လိုင်းကနေတက်ရောက်တင် जा နိုင်မယ့်အစီအစဉ်လည်းလုပ်နေပါတယ်။အရှိတော်အာရှအထူးပြုပါမောက်ခဒေါက်တာဒေးဗစ်ဘိုးကိုမဆုမြတ်မုံကလူမှုရှုခင်းအစီအစဉ်မှာခုလိုမေးမြန်းထားပါတယ်။
မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုတင် जा နေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီ American ပြည်ထောင်စုရင်းသက်ကတော်မှာတက်နေကြတဲ့ចောင်းသူចောင်းသားတွေနဲ့ டன் တူ online ပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြတ်လန့်ဖလှယ်နိုင်ကြတာတိတ်ကိုအားရကြဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ရင်းသက်ကတော်ကပါမောက်ခဒေါက်တာဒေးဗစ်မိုးကပြောပါတယ်သူကတော့ရင်းသက်ကတော်ကတမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှင်းတောင်အရှာအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ရင်းသက်ကတော်မှာသင်ကြားပေးနေတယ်ဆိုတာကိုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာကတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစဉ်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီရေကတက်ကတော်ရဲ့ဟိုဟိုတမိုင်းဌာနမှာတည်နေပေါ့နော်။အဲ့မှာတည်တဲ့အခါကျတော့ကျွန်တော်တို့တည်တဲ့ပုံစံကတော့ဟိုပါပေါ့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်သွားပြီးလေ့လာရတယ်ပေါ့နော်ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဒီဟိုအချင်းခါတွေကိုဟိုလေ့လာရတယ်ပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့တည်ရတယ်ပေါ့ဆရာပေါ့
ဆိုတော့ America မှာတက်နေတယ်ပေါ့နော်ဒီ Yale တက်ကတော့မှာတက်နေကြတဲ့အကြောင်းသူကျောင်းသားရဲ့အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်တို့အနေနဲ့ဘယ်လောက်ထိတည်ထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်တည်ချင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင
့်ဟုတ်ကဲ့ဟိုတို့ရဲ့စိတ်ဝင်စားမှုကနှမျိုးနဲ့ပြောရမယ်နော်ဆရာမပထမတော့တို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲတာအလုံးသိတယ်တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုတို့ကျောင်းသားတွေကတို့သိတယ်ဒါပေမဲ့တို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတဲ့အာယုံပြုတ်တယ်ဆိုပြီးတော့မြန်မာအကြောင်းကိုတို့ဟိုလစ်လူရှုတဲ့ပုံစံနဲ့တို့ဟိုခံစားပြီးတော့ personal interest နဲ့တို့လာပြီးတော့ဟိုတင်ညွှန်ကြတယ်ဒုတိယကတော့တို့ဒီမြန်မာပြည်ရဲ့အကြောင်းကိုတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့တို့ကလေ့လာတင်ညွှန်ချင်လို့တို့ကလာတင်တာဖြစ်တယ်ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြတ်တယ်သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်အကြောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဖူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဖူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေတဲ့ hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင့်သူရေးတာအဲ့ဒီဟာတွေကကျွန်တော်ရဲ့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့ရဲ့အာယုံဘလို့ပြောမလဲအာယုစိုးစိမ်မှုစိတ်ဝင်စားမှုတအားကောင်းနေပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေနဲ့သင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေ့လာချင်တာကိုတွေ့ရပါလေဆရာ
အဲ့ဒီအဲမှာအတိကတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာ ਈ တအားများရလေဥပမာအဖြစ်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှာရေးဗုဒ္ဓဘာသာဖြစ်ရမယ်ဟုတ်တယ်မလားပြင်ချင်းဖြစ်ရင်ခရစ်ယာန်ဖြစ်ရမယ်เนาะကချင်ဖြစ်ရင်ဆိုတော့အဲ့လိုမျိုးလေးဟိုမလေးရှားမှာလည်းလာတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနဲ့ဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံနေဟိုကိုယ့်ရဲ့ဒီ identity imagination ကြီးကိုတို့အရင်စိတ်ဝင်စားတယ်အဲ့ဒါကတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေနဲ့ပဲစပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတယ်ဆက်မ
နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဆရာတို့ Yale Tech တို့မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှသင်ကြားပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာသင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမဟိုအခုအချိန်ကတော့ဆရာမသိတဲ့အတိုင်းပေါ့ကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟိုဘယ်လိုပြောမလဲကိုယ့်ဖက်ကဘာလို့ပေးရမလဲဆိုတာမေးခွန်းအဲ့ဒါပဲပထမပဲเนาะဟိုကိုယ့်နိုင်ငံကကျွန်တော်ဘာလို့ပေးမလဲဆိုတာတဲ့ကိုကနေကိုယ့်ရဲ့နိုင်ငံအတွက်ဘာလို့ပေးရမလဲဆိုကိုကလည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူးကိုကတော့အဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့တပညာရေးမှာကျွန်တော်ဦးစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ចောင်းသားဟိုပါပေါ့အနေပါပေါ့เนาะအများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့เนาะဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအများကောင်းတယ်အဲ့မှကောင်းတာတစ်ခုတော့ဆရာမ ဒီကရေးចောင်းသားတွေကဒီမှာအခန်းထဲမှာသူတို့ imposing လာတတ်တယ်။မြန်မာပြည်ចောင်းသားကြတော့ဒီ Zoom မှာလာတဲ့ပြီးတော့သူတို့ရဲ့ exchange idea တွေအရင်ကောင်းနေစမှာ။အစတော့ကိုလည်းပဲဒီလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာចောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးပေါ့ရင်းနှုန်းကလေចောင်းသားဖြစ်တုန်းကဆိုတော့အဲ့လို team အဲ့လိုဖြစ်မယ်ထင်နေတာ။အခုဒီလူငယ်ဘိုင်းနဲ့တော်တော်လေးထက်မြက်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်။ဟိုဟိုရေးចောင်းသားတွေဆိုပြီးတော့ဟိုရှင်မြတ်ဟိုင်လည်းမရှိဘူး။ဆိုတော့သူတို့ရဲ့စိတ်ဝင်စားမှုသူတို့ရဲ့ဆွေးနွေးမှုအရင်ကောင်းတယ်အဲ့ဒါကျွန်တော်အရင်သူတို့လည်းကွန်ပျူတာစာမှာ
ဟုတ်ကဲ့အဲ့တော့ဆရာခုနပြောဆိုဒီ Yale တက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့ဒီမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းအရာတစ်ခုပေါ့ဥပမာတစ်ခုပေါ်ပါပေါ့နော်ဒီ America မှာရှိတဲ့ကျောင်းသားတွေနားလည်ထားတဲ့ပုံစံနဲ့ဒီမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေနားလည်ထားတဲ့ပုံစံမတူညီတာကိုဆရာတို့သိရတဲ့အခါကျတော့ဆရာတို့အတွက်ကဒါဘလောက်ထိအထောက်အကူပြုတယ်လို့ပြောလို့ရပါလိမ့်ရှင်
အာအဲ့ဒီဥစားကတော်တော်လေးအထောက်အကူပြုတယ်ဆရာမအခုတူညီတဲ့အပိုင်းရောဟိုဟိုဟိုတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥမာပြပြောရရင်တော့ဟိုပေါ့လေဟိုကျွန်တော် issue တခုတင်ပြလာတာကကျွန်တော်ဒီမှာကြတော့လေဒီ white supremacy ရှိတယ်ဆရာမနော်ကျွန်တော်ဒီလူဖြူတွေရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်ကဒီဟိုဗမာပုဒ္ဒဘာသာဆိုတို့ရဲ့ privilege တွေများလေနော်ဆိုတော့အဲ့ဒီဟာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောကျွန်တော် compare လုပ်တဲ့အခါမှာကျောင်းသားတွေရောကျွန်တော်ဆရာကြီးရဲ့တွတ်တီပါတော်လေးအဲ့ဒါအကျိုးရှိလို့ကျွန်တော်ပြောလို့ရရဆံမအဲ့ဒီဘက်မှာ
နောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘလောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆိုင်ရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာကိုဘလောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုသူတို့အလေးထားကြတယ်ဥမာပြည် Professor James Scott ပေါ့နော်သူကတက်ချစ်ရှင်နဲ့ခွန်တော်ကိုကတ်တော့မှာသူဆိုအရင်တော့1958-59လောက်မှာရန်ကုန်တက်ကတော်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟိုကြောက်သူမသွားဖြစ်တော့ဘူးပေါ့နော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများအား mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် offer လုပ်ဖို့ပြီးတော့မှဒီဟိုဟို Burmese language team ဖို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆိုင်ရာအထူးပြုသင်ကြားပေးနေတဲ့ပါပေါက်ခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအပြင်မြန်မာနိုင်ငံကလှပတဲ့ထုံတမ်းအစဉ်အလာတွေရင်ကျေးမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါတယ်ရှင်။ကျွန်မစုမြတ်မမ
။ရေးတက်ကတော့မလုပ်နေတာလေးတွေကိုမစုမြတ်မတင်ပြသွားတော့ပါ။အခုတော့တရင်ချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်မယ်။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ရေးကြံစည်မှုဆွဲချက်တွေအတွက်လာမယ့်မတ်လမှာသမ္မတဟောင်းတွန်နဲ့ထရန့်ကိုအမှုစစ်ဆေးမှဖြစ်ကြောင်းဖက်ဒရယ်တရားသူကြီးကတင်းနယ်လာနေမှာအမိန့်ချပါတယ်။အစိုးရရှင်းနေတွေနဲ့သမ္မတဟောင်းထရန့်ရဲ့ရှင်းနေတွေအစိုးပြုတဲ့ရက်တွေကိုဖက်ဒရယ်တရားသူကြီးတန်ရချက်ကန်ကပယ်ချလိုက်ပြီးမတ်လ၄ရက်နေ့မှာအမှုစစ်ဆေးမယ့်အကြောင်းသတ်မှတ်လိုက်တာဖြစ်ပါတယ်။အနာဒိစစ်ကောင်းဆောင်တွေကပြင်သစ်တပ်မတ်ကြီးကိုနိုင်ဂျာနိုင်ငံကနေထွက်ခွာသွားဖို့ရာဇသံပေးထားပေမဲ့ပြင်သစ်တပ်မတ်ကြီးဟာနိုင်ဂျာမှာဆက်လက်ရှိနေမယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါတယ်။တပ်မတ်ကြီးစီဗန်အစ်ဟာဖိအားတွေရှိပေမဲ့ဆက်ပြီးတော့ရှိနေမယ်လို့ပြင်သစ်တပ်မတ်ကြီးတွေစီဝေးပွဲမှာသမ္မတမက်ခရွန်ကတင်းနှလာနေမှာပြောဆိုတာဖြစ်ပါတယ်။ရှမင်းနိုင်ငံမှာနေစည်းမထဆရာဝန်များအဖွဲ့ MSF ကဝန်ထမ်းနှစ်ဦးနဲ့တင်းနှင်လာနေမှာအဆက်အသွယ်ပြတ်တောက်နေပြီးတဦးကမြန်မာဖြစ်တယ်လို့အဖွဲ့ကပြောဆိုထားပါတယ်ရှင
်တရင်ချေချုပ်ကိုမတ်သိင်ထက်ကအကြီးညာပေးကြတာပါဒီညစီစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသက်ဖန်းအင်ဂျင်နီယာတွေကတော့ Zeynep Abdulrahman နဲ့ Jamba Hamza တို့ဖြစ်ကြပါတယ် VOA America နဲ့မြန်မာပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါတော့မယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဓမ္မောင်သားမှာ
This program has come to you from the Voice of America, Washington.